Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တရရဲ့2023ခုနှစ်ဒီဇင်ဘာ5ရက်အင်္ဂါနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ3532ချင်း VOA ရဲ့ Facebook Website နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်အတွင်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာတောင်ပိုင်းကိုပြစ်မှတ်ထားနေတဲ့အတွက်အရက်သားတွေထိခိုက်လာမှာကိုနိုင်ငံတကာကူညီပေးအဖွဲ့တွေကစိုးရိမ်နေကြပါတယ်ပြည်ပခါတွေကိုနိုင်ငံရေးနည်းလမ်းအရဖြည့်ရှင်းဖို့စစ်ကောင်စီအကြီးအကဲကပြောလိုက်ပါတယ်ဒေါင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့လက်ကျန်ခုနှစ်မှုအတွက်အထူးအယူခံကိုဒီနေ့ကြားနာခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရသတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမိုက်ကလေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေရဲမှာဆိုရင်ရခိုင်နဲ့ချင်းပြည်နယ်ကြေးရွာတွေကိုစစ်ကောင်စီပြစ်မှတ်ထားတိုက်ခိုက်နေတာမှာတိုက်ပွဲပြင်းထန်နေတဲ့ထရိုင်ဘက်ရွာကန်က
ဘလက်ချောင်းအဝတ်ဆက်ပြပြမှာညစစ်တနာကြီးဆွင့်မလာပြီးတော့လင်းနဲ့ပုတ်ကျတာလေဘုံတော်ကြီးကြောင်းမှာနှလုံးကျတယ်ဒီဝါလည်းမတလုံးကျတယ်လူတော့နှစ်ဦးတန်ရတယ
်နောက်စကိုင်းဘက်ရှင်းမာပင်မှာလဲစစ်ကောင်စီလက်လက်ကြီးထိမှန်ပြီးအမျိုးသမီး၃ဦးသေဆုံးခဲ့ရပါတယ်။နောက်ရှမ်းမြောက်တိုက်ပွဲတွေမှာတော့လူမှုရေးအသင်းအဖွဲ့တွေပါထိခိုက်မှုရှိနေပါတယ်။အခုလိုသတင်းစွာတွေအပြီးမှာတော့အင်ကာညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြေကြီးရောစာလက်သမားဘွားနောက်ယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံဆောင်ပါနောက်ကဘာတလွားခီသွွားစီစဉ်တွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျ။
အစ္စရေးတပ်ဖွဲ့တွေကဂါဇာတောင်ပိုင်းမှာရှိတဲ့ဟားမတ်စ်စစ်သွေးကြွတွေကိုဒီနေ့မှပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်အရက်သားတွေဘေးကင်းမှုမရှိတာကိုစိုးရိမ်ကြောင်းနိုင်ငံတကာကူညီပေးအဖွဲ့အစည်းတွေကပြောလိုက်ပါတယ်။ဂါဇာကမ်းမြောင်တောင်ပိုင်းကိုအစ္စရေးလေတပ်ကတိုက်ခိုက်နေစဉ်မှာပဲဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယန်မြို့ကိုအစ္စရေးတပ်ဖွဲ့ဝင်တွေနဲ့တင်ကားတွေဝင်ရောက်တိုက်ခိုက်နေတာပါပြီးခဲ့တဲ့ရက်ပိုင်းကတော့အစ္စရေးဘက်ကခန်ယူနစ်မြို့ရဲ့ဒေသခံတွေကိုဘေးလွတ်ရာတင်ဆောင်ကြဖို့တိုက်တွန်းထားပါတယ်ဒီဒေသမှာရောက်နေတဲ့လူတွေဟာအစောပိုင်းကဂါဇာမြောက်ဘက်ခြမ်းတိုက်ခိုက်မှုတွေကနေထွက်ပြေးလာကြသူတွေလည်းပါဝင်နေပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းမှု Lynn Hastings ကတော့ဂါဇာမှာဘယ်နေရာကမှမလုံခြုံသလိုသွားစရာနေရာလည်းမရှိတော့ဘူးလို့မင်းကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်အခုဆိုရင်ဂါဇာမှာအနည်းဆုံးလူပေါင်း1,890တေဆုံးခဲ့ပြီးအဲ့ဒီတွေက80ရာခိုင်နှုန်းမှာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ဂါဇာမှာရှိတဲ့ Hamas အဖွဲ့ကကြီးမှုတဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။ဒီဂါဇာမှာပဲ Israel နဲ့ Hamas အပြန်အလှန်ပြန်ပစ်နေကြတာကြောင့်အရသာထိခိုက်မှာကိုကုလကစိုးရိမ်နေပါတယ်။ Hamas အဖွဲ့က Israel ကို rocket တွေနဲ့ပစ်ခတ်တာ Israel ကလည်းဂါဇာတောင်ပိုင်းမှာကုန်းချောင်းလေချောင်းတူးချက်တိုက်ခိုက်တာပါဝင်တိုက်ပွဲတွေတကြော့ပြန်ဖြစ်ပေါ်လာနေတဲ့ပေါ်အလုံးမင်းစိုးရင်ကြောင့်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူထရက်စ်ကပြောလိုက်တာပါဂါဇာဒေသမှာဆန္ဒမှုဆိုင်ရာဘေးဆိုးကြီးနဲ့ရင်ဆိုင်နေရတဲ့အခြေအနေတွေပိုဆိုးလာစေမဲ့လုပ်ရက်တွေကိုရှောင်ရှားနေအောင်နဲ့အရက်သားတွေဒီထက်ပိုပြီးဒုက္ခမရအောင်အစ္စရေးစစ်တပ်ကလည်းကုလသမဂ္ဂအကြီးအကဲကထပ်မံပန်ကြားထားကြောင်းကုလတွင်မှုချုပ်ယုံပြောခွင့်ရစတဖန်ဒူဂျာရက်ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ခဲ့တာပါဂျမိုင်းဝန်ထမ်းတွေသတင်းသမားတွေကုလသမဂ္ဂဝန်ထမ်းတွေအပါအဝင်အရက်သားတွေနဲ့အရက်ဘက်အဆောက်အုံတွေကိုအပြည့်အဝကာကွယ်ရမယ်လို့လဲကုလတွင်မှုချုပ်ကဆက်ပြောခဲ့ပါသေးတယ်။ဒီလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုသက်ဆိုင်သူတွေအားလုံးလေးစားလိုက်နာဖို့ဂါဇာဒေသမှာစာနာမှုနဲ့အပြည့်အခက်ရဆက်ရေးဆက်လုပ်ဖို့နဲ့ဟားမတ်စ်အဖွဲ့ကဖမ်းဆီးထားတဲ့တစ်စကံတွေကိုလည်းအကန့်အသတ်မရှိချက်ချင်းပြန်လွတ်ပေးဖို့ကိုလည်းအတွင်းမှုချုပ်ကထပ်မံတိုက်တွန်းခဲ့ပါသေးတယ်။ဒီပဋိပက္ခကြောင့်အရက်သားတိစုံမှုတွေတိတိတသာတိုးလာနေတယ်လို့လဲပါလက်စတိုင်းတွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီ UNRWA ကော်မရှင်နာမင်းကြီးဖိလစ်ပီလက်ဇာရီနီကပြောထားပါဗျ။အမျိုးသမီးအမျိုးသားကလေးနဲ့တက်ကြီးရွယ်တွေနာမကျန်းသူတွေနဲ့မတန်ဆွမ်းတွေပါဝင်အရက်သားတွေအများဆုံးဒုက္ခရောက်နေကြရတယ်လို့လည်းသူကပြောထားပါဗျ။ခင်ဗျာ
အမေရိကန်စစ်တပ်ကိုအဝေးထိန်ဒရုန်းနဲ့တိုက်ခိုက်ဖို့ပြင်ဆင်တဲ့ အီရန်ကြောထောက်နောက်ခံပေးထားတဲ့စစ်သွေးကြွ9ယောက်ကိုအီရန်နိုင်ငံတွင်းမှာတုတ်တင်လိုက်တဲ့အကြောင်းအမေရိကန်စစ်တပ်ကမနေ့ကကြေညာခဲ့ပါတယ်။အောက်တိုဘာလလနောက်ပိုင်းမှာအီရန်နဲ့ဆီးရီးယားမှာရှိတဲ့အမေရိကန်တပ်တွေကိုတိုက်ခိုက်ခဲ့တဲ့အကြိမ်ရေအတွက်ဟာ86ကြိမ်ထိတိုးလာခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ဒုတိယပြောခွင့်ရဆဘရီနာစိတ်ကသတင်းထောက်တွေကိုပြောပါတယ်။အဝေးထိန်ဒရုန်းနဲ့တိုက်ခိုက်ဖို့ပြင်ဆင်နေတဲ့စစ်သွေးကြွတွေကိုဒရုန်းလက်နက်နဲ့အတိအကျပြန်လည်ရှင်းလင်းခဲ့တာဖြစ်တဲ့အကြောင်းနဲ့အမေရိကန်စစ်တပ်ကိုချင်းချောက်လာတဲ့အတွက်ခုခံပိုင်ခွင့်အရတုံ့ပြန်တာဖြစ်တဲ့အကြောင်းလည်းသူကပြောပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေဟာပြီးခဲ့တဲ့သတင်းပတ်ကုန်အတွင်းဆီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုရော့ကက်နဲ့နှစ်ကြိမ်ပိုင်းပစ်ခတ်ခဲ့တဲ့အကြောင်းလည်းအမေရိကန်စစ်တပ်ကပြောပါသေးတယ်။ဒါပေမဲ့ထိခိုက်မှုပျက်စီးမှုတစုံတရာမရှိခဲ့ဘူးလို့လည်းသတင်းထုတ်ပြန်ထားပါတယ်။မနေ့ကပဲအီရန်နိုင်ငံဘက်ဒတ်မြို့တော်မှာတည်ဆုံးခဲ့တဲ့စစ်သွေးကြွ9ယောက်အတွက်ဇာပနာအခမ်းအနားကိုအီရန်အခြေစိုက်ဟာရကက်ဟစ်စ်ဘိုလာအန်ယူဘာဂျာအဖွဲ့ကကျင်းပပါကျင်းပပေးပါတယ်ဒီတော့တွင်ယီမင်နိုင်ငံမှာရှိတဲ့ဟူသီတပုံးတွေကိုအီရန်ဘက်ကအဝေးထိန်တိုက်ခိုက်ရေးဒရုန်းတွေပေးခဲ့တယ်ဆိုတော့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်အဖွဲ့တွေရဲ့ပြောဆိုချက်ကိုအီရန်နိုင်ငံသားဝင်ကြီးကတော့ငြင်းဆိုထားပါတယ်ပင်လယ်နီအနီးအနားတစ်ဝိုက်မှာတင်မောတွေကိုပစ်ခတ်တိုက်ခိုက်မှုတွေမှာအီရန်ဟာအဓိကတာဝန်ရှိတယ်ဆိုပြီးအမေရိကန်အမျိုးသားလုံခြုံရေးအကြံပေးချက်ဆူလန်ဘန်ကလည်းမနေ့ကပြောဆိုထားပါသေးတယ်ရှင်
ယူကရိန်းဘတ်ဂျက်ကိုအတည်ပြုဖေဖို့အင်ဂျီရောကတိုက်တွန်းလိုက်တဲ့အမေရိကန်လွှတ်တော်မှာယူကရိန်းသမ္မတအွန်လိုင်းကနေစကားပြောဖို့ရှိပါတယ်။ရုရှားကျူးကျော်မှုခုခံနေရတဲ့ယူကရိန်းအတွက်ဆက်ကူနိုင်အောင်အမေရိကန်လွှတ်တော်ကအသုံးစိအတည်ပြုပေးဖို့အရေးကြီးကြောင်းအင်ဂျီရောကတိုက်တွန်းနေချိန်ယူကရိန်းသမ္မတဗိုလန်တီမာဇယ်လန်စကီကအထက်လွှတ်တော်မှာအခုလိုအွန်လိုင်းကနေစကားပြောဖို့ရှိကြပါ။ယူကရိန်းအကူအညီဖြင့်အမေရိကန်ဒေါ်လာဘီလီယံနဲ့ချီပေးအပ်ဖို့မဲခွဲဆုံးဖြတ်ရမှာအရေးကြီးတဲ့ကိစ္စတွေကိုတိတိကျကျသိနိုင်ဖို့ယူကရိန်းသမ္မတထံကတိုက်ရိုက်နားထောင်နေအောင်ဗီဒီယိုကနေဒီနေ့လျှို့ဝှက်အစီရင်ခံစာတင်ပြဖို့ဖိတ်ချတာလို့လည်းအထက်လွှတ်တော်လူများစုဒီမိုကရက်ကောင်ဆောင်ချက်ရှူမာကပြောလိုက်ပါတယ်အမေရိကန်ရဲ့အထောက်ပံ့တာမရဘူးဆိုရင်ရုရှားတွေရဲ့ကျူးကျော်မှုကိုယူကရိန်းအနေနဲ့ခုခံတွန်းလှန်နိုင်တော့မှာမဟုတ်ဘူးဆိုပြီးတော့လည်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆိုလီဗန်ကမနေ့ကတနင်္လာနေ့မှာထောက်ပြပြောခဲ့ပါတယ်ကွန်ဂရက်စ်အနေနဲ့အသုံးစရငွေချမှတ်မပေးဘူးဆိုရင်ဒီနှစ်ကုန်ပိုင်းကစလို့ယူကရိန်းကိုစစ်ရေးလက်နက်အကူအညီတွေပေးပို့နိုင်တော့မှာမဟုတ်တလို့အမေရိကန်တပ်ဖွဲ့တွေရဲ့စစ်လက်နက်ပစ္စည်းတွေယူကရိန်းကိုခွဲပေးမယ်ဆိုရင်လည်းအမေရိကန်ရဲ့စစ်ရေးပြင်ဆင်ထားမှုအနေထားရော့ကျသွားနိုင်တယ်လို့ဂျိတ်ဆိုလီဗန်ကပြောပြပါတယ်။အမေရိကန်ကယူကရိန်းအတွက်လက်နက်နဲ့အကူအညီပေးရနေတဲ့အသုံးစရတွေဟာဒီနှစ်ကုန်ရင်လက်ချက်မရှိတော့ဘူးလို့လည်းလွှတ်တော်ကောင်ဆောင်တွေကိုအမေရိကန်ဆွေးနွေးစီမံခန့်ခွဲရေးအသုံးစရဌာနညွှန်ကြားမှုရှလန်ဒါရန်ကမနေ့ကတုန်းကပဲစာတစောင်ဖို့တတိပေးထားပါသေးတယ်ခင်ဗျာ
ဒီ OA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ19 kHz 15953ညာလိုင်းတိုမီတာ25 kHz 11803ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါည VO ရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်။မြန်မာနိုင်ငံနေရာအနှက်ဖြစ်ပွားနေတဲ့လက်နက်ကင်ပြိပခ္ခတွေအကြားမြေစာပင်ဖြစ်နေတဲ့ပြည်သူတွေကိုကိုကျင်းစာဖို့နဲ့ပြဿနာတွေကိုနိုင်ငံရေးနည်းလမ်းအရဖြေရှင်းဖို့အတွက်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုတာကိုဒီနေ့ထုတ်မြန်မာအလင်းသတင်းစာမှာပေါ်ပြထားပါတယ်။ဒါပေမဲ့လည်းစစ်တပ်ကိုပြန်လည်တိုက်ခိုက်နေတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးအရာဆွေးနွေးအဖြေရှာဖို့ကမ်းလှမ်းတာမျိုးမဟုတ်ဘဲတိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့ဒေသခံလက်နက်ကင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုအကြမ်းဖက်လုပ်ရက်တွေအဖြစ်သုံးနှုန်းပြီးစွန့်လွတ်ဖို့အတွက်မနေ့ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်စီပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးမှာတိုက်တွန်းသွားတာပါ။ရှမ်းပြည်မြောက်ပိုင်း၊ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းအတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေခြင်းမြန်မာစစ်တပ်ဘက်ကအကြအဆုံးများပြီးစစ်သားတော်တော်များများလက်နက်ချနေတဲ့သတင်းတွေထွက်ပေါ်နေတဲ့အခုလိုအချိန်မှာပဲစစ်ကောင်စီအကြီးအကဲပြောဆိုချက်ကလည်းထွက်ပေါ်လာတာပါ။ပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကစခဲ့တဲ့ညီနောင်မဟာမိတ်တွေရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာအခုဆိုလို့ရှိရင်နိုင်ငံနေရာအနှက်မှာစစ်ပောင်းကျယ်ပြန့်လာတဲ့အတွက်ဒါဟာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီအတွက်တော့အကြီးမားဆုံးသောစိန်ခေါ်မှုအဖြစ်မြမအရေးအကဲခတ်တွေကတုံ့သက်ပြောဆိုနေပါတယ်။တစ်ဖက်မှာလည်းမြမအရေးအဓိကပါဝင်ပတ်သက်သူတချို့တက်ရောက်တဲ့အစည်းအဝေးတစ်ခုကိုအင်ဒိုနီးရှားကကမကထလုပ်ပြီးလက်ခံကျင်းပပြီးတော့အဲ့ဒီမှာမကြခင်အားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရေးအတွက်အပြူသဘောဆောင်တဲ့အလားအလာရှိနေတယ်လို့အင်ဒိုနီးရှားကနိုဝင်ဘာ24ရက်နေ့ကပြောထားပါတယ်။လက်ရှိမှာတော့တိုက်ပွဲတွေကြောင့်ဒေသခံတောင်းန င်းချီအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင
်။ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့လက်ကျန်ခုနှစ်မှုအထူးယူကန်နေပြည်တော်မှာဒီနေ့ထပ်မံကြားနာခဲ့ပါတယ်။ထောင်ဒဏ်33နှစ်ချမှတ်ခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအထူးယူကန်တင်ထားတဲ့လက်ကျန်မှုခုနှစ်မှုကိုဒီနေ့ပြည်ထောင်စုတရားလွှတ်တော်ချုပ်မှာကြားနာခဲ့တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောလိုက်တာပါ။2022ခုနှစ်ဖေဖော်ဝါရီလ10ရက်နေ့အာဏာသိမ်းကလေးကဖမ်းဆီးခံထားတဲ့ဒေါက်တာဆန်းစုကြည်ကိုစစ်ကောင်စီကအမှု19မှုနဲ့ဆွဲချက်တင်ပြီးထောင်ဒဏ်33နှစ်ချမှတ်ခဲ့ပြီးဖြစ်ပါတယ်ဒီနေ့မှာတော့အဲ့ဒီအမှု19မှုတွေက9မှုဖြစ်တဲ့ရဟတ်ရင်ဝယ်ယူ9ရဲမှုတွေနဲ့သက်ဆိုင်တဲ့အာဂရီမှု9မှုရွေးကောက်ပွဲနဲ့သက်ဆိုင်တဲ့ရာဇဝတ်ကြီးပုံမှန်130ကအမှုနဲ့မြန်မာနိုင်ငံအစိုးရလှည့်ဝှက်ချက်များအုပ်တွေပုံမှန်33တကငယ်စားတဲ့အထူးယူကန်မှုတွေကိုကြားနာတာပါအခုကြားနာထားတဲ့အမှုတွေကိုနောက်တစ်ခေါက်ရုံးချိန်မှာဆုံးဖြတ်ချက်ချမှာဖြစ်ပေမဲ့ရုံးချိန်ရက်ကိုတော့မသိရသေးဘူးလို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်ခင်ဗ
ျခမန်းကြီးရိုဟင်ဂျာ400လောက်လိုက်ပါလာတယ်လို့ယူဆထားတဲ့စက်လေးနှစ်စင်းကပ်ပလီပင်လယ်ပြင်မှာစားနေခါအလုံလောက်မရှိဘဲမျောနေတာကိုအချိန်မီမကင်နိုင်တေကုန်နိုင်မယ်လို့ကုလသမဂ္ဂနဲ့အရေးပေါ်ကေဆေးဝန်ထမ်းတွေကတတိပေးထားပါတယ်ကလေးတွေနဲ့အမျိုးသမီးအမျိုးသား400လောက်ဟာတေဘေးနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ဘန်ကောက်ယုံပြောခွင့်ရဘာဘရာဘလော့ချ်က AP သတင်းဌာနကိုပြောခဲ့တာပါရိုဟင်ဂျာတွေလိုက်ပါလာတဲ့ဆက်လီတွေရဲ့တည်နေရအတိအကျကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကထွက်ခွာလာတယ်လို့ခန့်မှန်းရတဲ့ဒီဆက်လီတွေကပင်လယ်ထဲမှာသတင်းနှစ်ပတ်လောက်ရှိနေပြီလို့သတင်းတွေရထားကြောင်း UNHCR ပြောခွင့်ရကပြောခဲ့ပါတယ်ရှင်
မြန်မာနဲ့နယ်စပ်ထိနေတဲ့အိန္ဒိယရဲ့မဏိပူပြည်နယ်အတွင်းပြစ်ခတ်မှုကြောင့်လူ10ဦးကျော်ထိသေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံနဲ့နယ်ခြားမဏိပူပြည်နယ်ထဲမှာလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်မှုတွေကြောင့်လူ73သေဆုံးသွားခဲ့ကြောင်းအိန္ဒိယနိုင်ငံထုတ်သတင်းတွေမှာဖော်ပြလိုက်တာပါ။အပြန်အလှန်ပြစ်ခတ်ကြတဲ့အဖွဲ့အစည်းတွေဘယ်သူဘဝဘယ်အဖွဲ့အစည်းဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုမထားပါဘူး။မကြာသေးခင်လပိုင်းတွေအတွင်းလူတွေသေဆုံးတဲ့အထိဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခနဲ့တင်းမာမှုတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းမှာတကြောပြန်တိုက်ခိုက်မှုတွေပြန်ဖြစ်လာခဲ့တာပါမြန်မာနဲ့နေချာတန်နိုဖိုင်း KI မှာသေဆုံးသူ73ယောက်ရဲ့အလောင်းကိုတွေ့ခဲ့တဲ့အကြောင်းအိန္ဒိယအာဏာပိုင်တွေက AFP သတင်းဌာနကိုအတည်ပြုပြောဆိုပါတယ်မဏိပူပြည်နယ်မှာမဏိပူရီခေါ်ကသဲလူမျိုးတွေနဲ့တောင်ပေါ်တိုင်းသားတွေအကြားအထူးရုံးဖြစ်ပွားခဲ့ပြီးဒီနှစ်အတွင်းအနည်းဆုံးလူ200လောက်အသက်ခံခဲ့ရတယ်လို့လူပေါင်း 5,000 လောက်အိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ကြပါတယ်နေကြာဒေတာမှာအကြမ်းဖက်မှုကျွလွန်သူတွေအပြင်လက်ရှိအိန္ဒိယဆွေရကိုပုံကန်နေတဲ့သဘုံအဖွဲ့အစည်းတွေလည်းရှိနေပါတယ်။မဏိပူပြည်နယ်အတွင်းတိုက်ခိုက်မှုတွေမှာအသုံးပြုခဲ့တဲ့လက်နက်တွေဟာမြန်မာနိုင်ငံဘက်ကဖြစ်ပြီးသေလာတဲ့လက်နက်တွေဖြစ်တဲ့ဆိုကအိန္ဒိယထောက်လင်းရာရှိတွေကပြောထားသလိုမကြာခဏလက်နက်တွေသိမ်းတဲ့သတင်းတွေလည်းထပ်ပေါ်နေပါတယ်ခင်ဗျာ FIO American Tan ရဲ့2023ခုနှစ်ဒီဇင်ဘာ5ရက်အင်္ဂါညသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေလှည့်ပါပထမဆုံးကတော့ရခိုင်နဲ့ချင်းပြည်နယ်ကခြေရွာတွေကိုစစ်ကောင်စီပြစ်မှတ်ထားတိုက်ခိုက်နေတာပါစစ်ကောင်စီကဒီနေ့နေ့လယ်ပိုင်းမှာလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်ရခိုင်ပြည်နယ်ပေါတောမြို့နယ်ကမနောသီရီခြေရွာမိလောင်နေတယ်လို့ဒေသခံတွေက FIO ကိုပြောပါတယ်ဒါအပြင်ချင်းပြည်နယ်ပလောဝမြို့တွင်ကျွေးရတစ်ခုကိုမင်းညက်ကလေကြောင်းတိုက်ခတ်မှုပြုလုပ်ခဲ့ပါတယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတဲ့ရခိုင်နဲ့ချင်းပြည်နယ်တို့မှာအရသာထိခိုက်ဒဏ်ရာရတွေပြင်ဖမ်းဆီးခံရတာကျွေးရတွေမိလောင်ပျက်စီးတာတွေရှိနေတာကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာလက်နက်ကြီးကြီးကြားရောက်ပြီးတော့အရသာထိခိုက်ဒဏ်ရာရတွေဖမ်းဆီးခံရတာတွေနဲ့ကျေးရွာတွေမီးလောင်ပျက်စီးတာတွေရှိနေပါတယ်။နှစ်ဖက်ရပ်ပေါင်း20ကျော်တိုက်ပွဲအပြင်းထန်ဖြစ်နေတဲ့ချင်းပြည်နယ်ပလောဝမြို့နယ်ထရွန်အိုင်ဘျူဟာကုန်းအနီးမှာရှိတဲ့စက်ပစ်ပြင်ကျေးရွာကိုမနေ့ည17နှစ်လောက်ကစစ်ကောင်စီလေတပ်ကဘုံကျဲခဲ့တာကြောင့်ဒေသခံတို့ဒဏ်ရာရရှိခဲ့တယ်လို့အနီးအနားကျေးရွာကဒေသခံတို့ကပြောပါတယ်
။ဘယ်နဲ့ချောင်းအဝတ်စက်ပစ်ပြင်အဲစက်ပစ်ပြင်မှာညာစစ်တနာကြီးဖွင့်မလာပြီးတော့ဟိုမှာဘုတ်လင်းနဲ့ပုတ်ကျတာလေအဲ့ဒါလင်းနဲ့ပုတ်ကျတော့ဟိုမှာဘုံတော်ကြီးကြောင်းမှာနှလုံးကျတယ်ပြီးတော့ယူလင်းမတလုံးကျတယ်လူတော့နှစ်ဦးတန်ရတယ်နေတော့မကြည့်စီပါဘူးဘုံကြီးကြောင်းဘုံကြီးကြောင်းကြည့်စီရပါ
ပြီးခဲ့တဲ့ရက်ပိုင်းကလည်းစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ထရွန်အိုင်ကျေးရွာမီးလောင်သွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့တိုက်ပွဲတွေကြောင့်တိုက်ပွဲဧရိယာအတွင်းမှာရှိတဲ့ကျေးရွာတွေကဒေသခံတော်တော်များများဘေးလွတ်ရာကိုထွက်ပြေးနေကြတယ်လို့လည်းပလောဝမြို့နယ်စေဒီပင်ကျေးရွာသားတူဦးကပြောပါတယ်
။ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့ဒီစေဒီပင်ရွာကလည်းတရွာလုံးထွက်ပြေးတိကျသွားတာပေါ့။စေဒီပင်ရွာမှာလူဦးရေလေယာခနစေကျော်ရှိတယ်အကုန်လုံးထွက်ပြေးနေတာဒီမှာကျန်ခဲ့တာကဒီမှာယောက်ျားလေယောက်ငါယောက်ပဲကျန်ခဲ့တယ
်ဇေဒီပင်ကျေးရွာဟာမနေ့ကလေကြောင်းဘုံကျဲခံခဲ့ရတဲ့ဆက်ပြစ်ပင်ကျေးရွာအနီးမှာရှိတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်မြို့နယ်ရွှေရင်အေးကျေးရွာမှာလည်းမနေ့ကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံ၃ဦးထက်မနည်းဒဏ်ရာရရှိခဲ့ပြီးမောင်တော်စေယုံမှာစေကူတမှုခံယူနေရတယ်လို့မောင်တော်ဒေသခံတွေကပြောပါတယ်ဒါပြင်ပေါတော်မျိုးနဲ့အတွင်းမှာပစ်ခတ်မှုတချို့ရှိနေတယ်လို့ဒီကနေ့နေ့လယ်ပိုင်းကပေါတော်မျိုးနဲ့မနော်တိရိကျေးရွာကိုစစ်ကောင်စီရေတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်မီးလောင်နေပြီးဒေသခံတွေထွက်ပြေးနေကြတယ်လို့အနီးအနားကျေးရွာကဒေသခံတူဦးကပြောပါတယ
်ဟုတ်ကဲ့ဒီပေါတော်တိုက်ပွဲအချိန်ကတော့မြို့တွင်းတိုက်ပွဲကတော့ဒီအပိုင်းငိမ့်နေကြွားမှာပေါ့ဒါပေမဲ့ဟိုခဏနေဟိုတစ်ချက်နှစ်ချက်အဲ့လိုတနေ့ပေါက်တယ်နဲ့ကြားရတာပေါ့နော်ကြိုကြောရကြားတယ်ဒီနေ့ကျတော့ဒီဟိုပါဒီကလဒန်မြည့်ရဲ့ဒီအချစ်ဘက်ကန်ကဒီမနော်တိဆိုရဲရွာအဲ့ဒီရွာကိုဟိုနေ့လေလောက်က7နာရီလောက်ကဟိုစကောက်စီနေပြီးတော့ပြီးတော့အဲ့လိုလက်နေငယ်ရောလက်နေကြီးရောဟိုပြစ်ပြီးတော့တက်သွားတာပေါ့နော်အပြင်ခဏအနေကျတော့ထပ်ပြီးဒီဟိုကျွန်တော်တို့ထင်တယ်ဒီမီးလောက်ပုံးတွေပြစ်တယ်ထင်ပါတယ်ဟိုမီးလောင်သွားတာပေါ့7နာရီဝန်းကျင်လောက်ကျတော့ခုအဲ့ဒီမှာမနော်တိကရွာလုံးကျပေါ့နော်ပြေးနေရတယ်ခုထိတော့အဲ့ဒီရွာကမီးလောင်နေတော့ပဲဗ
ျရခိုင်ပြည်နယ်မှာစစ်ကောင်စီအနေနဲ့ကျေးရွာတွေကိုမီးရှို့တာတွေအရက်သားတွေကိုပစ်မှတ်ထားတိုက်ခိုက်နေတာတွေရှိပြီးပုံနှကျုံးမျိုးနယ်ကရဲရိုးပြင်ကျေးရွာနဲ့ခမောင်းတော်ကျေးရွာတို့ကိုစစ်ကောင်စီကမီးရှို့ခဲ့တယ်လို့လည်းရခိုင်လက်နက်ကိုင် AA ဖွဲ့ရဲ့ဒီဇင်ဘာ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်မှာ AA ဖွဲ့ကရက်သားတွေကိုအကာအကွယ်ယူပြီးတိုက်ခိုက်နေတာတွေရှိတယ်လို့စွပ်စွဲထားပါတယ်ဒါအပြင်ရဲရိုးပြင်နဲ့ခမောင်းတော်ကျေးရွာတွေကိုစစ်ကောင်စီကမီးရှို့ခဲ့မဟုတ်ကြောင်းလဲဒီကနေ့စစ်ကောင်စီထုတ်မြမအလင်းသတင်းစာမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားတိုက်ပွဲစတင်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကနေ30ရက်နေ့အကြာတိုက်ပွဲတွေကြောင့်အရက်သား30ကျော်တေဆုံးပြီးတရားကြောဒဏ်ရာရခဲ့တယ်လို့အရက်သား80ကျော်ဖမ်းဆီးခံထားရတယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ရခိုင်နဲ့ချင်းဘက်ကကြေးရွာတွေကိုစစ်ကောင်စီပြင်ပထားတိုက်ခိုက်ခဲ့တာမှာလက်ဆက်ရှိထရန်အိုင်ပြူဟာမှာလေကြောင်းကပါပြင်းထန်ခဲ့တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့ရှင်းမာပင်မှာစစ်ကောင်စီလက်နက်ကြီးထိမှန်ပြီးအမျိုးသမီး3တေဆုံးခဲ့ရတာပါစကိုင်းတိုင်းရှင်းမာပင်မြို့နယ်မှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အမျိုးသမီး3တေဆုံးပြီးအသက်မပြည့်သေးတဲ့ကလေးငယ်4ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပလဲမြို့နယ်မှာလည်းစစ်တပ်ရဲ့နေနေရှင်းလင်းလာတွေကြောင့်စစ်ဘေးတင်းရှောင်သူ1000နီးပါးရှိလာနေပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းအခြေခံပြီးကိုစုံဝဲလိုက်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းရင်းမပင်မြို့နယ်ချင်းတွင်းမြစ်ဘေးကတန်ပိုရွာကိုဒီဇင်ဘာ5ရက်ဒီကနေ့ညနေပိုင်းမှာတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်နေအိမ်ပေါ်ကျရောက်ပောက်ကွဲခဲ့လို့အမျိုးသမီး3ဦးသေဆုံးပြီးအသက်မပြည့်သေးတဲ့ကလေးငယ်4ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးသူတွေဟာအသက်40အရွယ်အမျိုးသမီး2ဦးနဲ့အသက်20ကျော်အရွယ်အမျိုးသမီး2ဦးတို့ဖြစ်ပြီးဒဏ်ရာရသူတွေကတော့အသက်မပြည့်သေးတဲ့ကလေးငယ်4ဦးတို့ဖြစ်တယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။အောင်သရတကုံရွှေတောင်ကုံပေါ့နော်။အောင်သရတကုံကနေကျွန်တော်တန်မိုးရွာကိုလက်နက်ကြီးနဲ့ကြတာပေါ့နော်။အဲဒီကပြစ်လိုက်တဲ့လက်နက်ကြီးကတန်မိုးအားတဲ့ကိုကြတယ်။အိမ်နေတလုံးပေါ့နော်။နေတလုံးမှကြတယ်။အမျိုးသမီး3ဦးနဲ့ကလေးအမျိုးသမီး3ဦးနဲ့တန်ဖုန်းနဲ့ကလေးလေးတော့ထိခိုက်ဒဏ်ရာပေါ့နော်။ထိခိုက်ဒဏ်ရာရတယ်။ဟုတ်ကဲ့ကလောလောဆယ်ရွာထဲမှာတော့လူမရှိဘူးပေါ့နော်။ဝါရဲမိသူတွေအပြင်တော့နည်းနည်းချောင်းထားတယ်ကောင်းတာလေပေါ့နော်ကလေးကကျွန်တော်တို့ခွန်9နှစ်နဲ့9နှစ်အကြာနေမှာဗျာမျိုးတော့မဟုတ်ဘူးဗျာဒီအိမ်မှာအလင်လာတဲ့သူပေါ့နော်စကားပြောရင်းနဲ့ဖြစ်သွားတယ်
တေဆုံးသူတွေဟာတာမန်အယတ်သားတွေသာဖြစ်ပြီးတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ကတစ်ဖက်သက်လက်နက်ကြီးနဲ့ပစ်ခတ်လို့တေဆုံးတာလို့ဒေသခံတွေကဆိုပါတယ်တံပိုကျေးရွာဟာချင်းတွင်းမြစ်ဘေးမှာရှိပြီးစစ်တပ်ကတစ်ထုတ်ယူတဲ့တစ်ကွင်းအနီးနားမှာရှိတဲ့အတွက်မကြာခဏနယ်မြေရှင်းလင်းခံရတဲ့ကျေးရွာတေရွာလည်းဖြစ်ပါတယ်တစ်ဆက်ထဲမှာပဲရမပင်မြို့နယ်ကိုက်ရဲမှာရှိတဲ့ပလဲနယ်မှာလည်းစစ်တပ်ကနယ်မြေရှင်းလင်းတာကြောင့်ဒေသခံ1000နီးပါးစစ်ဘေးရှောင်နေကြရပါတယ်စစ်ဘေးရှောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်စစ်ဘေးရှောင်တွေကတော့ရှိတာပေါ့ဗျာကျွန်တော်တို့ဒီကမာတရက်နေ့ကမိချုပ်ခံရတဲ့ညာကုန်းကြီးကဆိုလည်းဒါရွာလေးကိုပြန်မဝင်ရဲကြသေးဘူးကန်တော့အမီဝင်းပြင်ကအကြီးရွာလေးပေါ့နော်ဒီလိုကလည်းရွာလေးကို
ဟိုပြန်မဝင်ကြီးရေးကြတယ်ငုံပါ28 28တော့ဒီတန်းတော့စခန်းကိုနိုင်ခါတာဆိုတော့အဲတန်းတော့ပါဝင်ဒီတန်းတော့နဲ့နီးတဲ့ကြီးရွာတွေပေါ့နော်တာစီတို့ဟိုဘောင်လာပြည့်တို့ကျောင်းဝန်သူတို့မဲစရက်တို့ကျွန်တော်တို့ဒီကိုးပင်တို့ဒီရက်ကန်တို့ပေါ့နော်အစားရှိခြင်းအဲ့နာဝန်းကျင်ရွာတွေကလည်းဒါရွာတွေကိုကောင်းကောင်းမပြန်ရေးကြတယ်ပေါ့နော်ဒီဝိရှောင်းနေရဆိုရွာကလည်းနည်းနည်းများတော့အဝါလောက်တောင်းဝင်းကျင်လောက်တော့ရှိမှာပြတခြားကြီးရွာတွေမှာပွားပြီးတော့အမြင်ကြရတာရှိသေးတယ
်စစ်ဘေးရှောင်းတောင်းနေပါဟာတောတောင်နေတဲ့ခိုလုံနေကြရပြီးစန္ဒရိခအကူညီတွေလည်းလိုအပ်နေတယ်လို့ကုညီပေးနေသူတွေကပြောပါတယ်စစ်တပ်ဟာပလဲမြို့ပေါ်မှာအထိုင်ချတတ်ဆွဲပြီးပလဲမြို့နယ်တဲကကြီးရွာတွေကိုမကြာခဏအနေမြေရှင်းလင်းနေတဲ့အတွက်ဒေသခံတွေဟာအမြဲလိုလိုစစ်ဘေးတင်းရှောင်နေကြရပါတယ်ခင်ဗျာ
စကိုင်းဘက်ရှင်းမာဘက်မှာစစ်ကောင်စီလက်နက်ကြီးထိမှန်ပြီးအမျိုးသမီး၃ဦးတေဆုံးခဲ့တာနဲ့ပလဲဘက်မှာလည်းလက်မြေရှင်းလင်းတာကြောင့်စစ်ဘေးရှောင်1000ကျပ်ရှိလာတာကိုကုစားဝန်လိုင်းပြောပြခဲ့တာပါအခုတော့ရှမ်းမြောက်တိုက်ပွဲတွေဘက်မှာလည်းလူမှုရေးအသင်းအဖွဲ့တွေပါတိုက်ခိုက်ခံနေရတာပါရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြားမှာအရသာထိခိုက်မှုတွေရှိလာပြီးအဲ့ဒီထဲမှာစစ်ရှောင်တွေကိုအကူအညီပေးနေတဲ့လူမှုရေးအသင်းအဖွဲ့တွေလည်းပြစ်ခတ်ခံရတာရှိလာတယ်လို့ကိုယ်တိုင်ကြုံတွေ့သူတွေကပြောနေပါတယ်ဒီကြောင်ရှမ်းကောင်ကပြပုတ်ထားတဲ့တဲ့င်းကိုအခြေခံပြီးမဆုမုံကြောက်ကြပေးပါဦးခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေတိုက်ပွဲရှောင်နေကြရတာအခုဆိုရင်တလားကျော်ရှိသွားပြီဖြစ်ပါတယ်စစ်ရှောင်နဲ့ပိတ်မိနေတဲ့သူတွေကိုကယ်တင်နိုင်ရေးမူဆယ်မြို့ပေါ်မှာလူမှုကယ်ဆယ်ရေးကားအစ်င်း20လောက်ပုံမှန်အသင့်ဆောင်ဆိုင်ပေးနေကြောင်းပရဟိတအဖွဲ့တစ်ခုကတာဝန်ရှိသူကပြောပြပါတယ်လာကယ်ထုတ်ဖို့ပိတ်မိနေတဲ့သူတွေကဇက်တိုက်ဖုံးခေါ်ဆိုတာတွေရှိပေမဲ့တချို့နေရာတွေမှာတာဝန်ယူမှုတာဝန်ခံမှုကဘယ်ဘက်ကမှမရှိတဲ့အတွက်ကဲထုတ်ဖို့အခက်အခဲဖြစ်နေကြောင်းသူကအခုလိုပြောပြပါဗျ
။ခမအရင်ပေါင်း2000ကျော်လောက်ရှိတယ်ဟိုတနေ့ကျွန်တော်တို့သွားတယ်။သွားလိုက်တဲ့အချိန်မှာဟုတ်လားကလုံးလာအပြင်ကကားတစ်ပြီးပြစ်ခံရတယ်။ကားပေါ်ကပါတဲ့လူငယ်နှစ်ယောက်ကလူကြီးတစ်ယောက်ကလေးတစ်ယောက်တနက်မှပါတယ်ဒင်းကလည်းထားပြခဲ့ရတယ်ကျွန်တော်တို့ကအဲနားမှာပြစ်ခံနေရမှာကျွန်တော်တို့ကအလောင်းဝင်ကောက်တာအလောင်းကောက်တဲ့အချိန်မှာသူကတောင်းရောက်တယ်လက်ပြစ်တာဟောတကားတမန်မလေးကလည်းကျက်စင်ကြီးကားကိုလည်းပြစ်ထဲလိုက်တယ်ကျက်ကျက်လောက်ပြစ်ခံရတယ
်မူဆယ်နဲ့105မိုင်ကြားမှာရှိပြီးတော့မူဆယ်မြို့နဲ့တမိုင်လောက်ပဲဝေးတဲ့နမ်ခွန်စစ်ဆောင်စခန်းမှာလည်းစစ်ဆောင်သူပြည်သူဥယေက600ဝန်းကျင်ရှိပါတယ်စစ်ဆောင်ရဲ့ကျန်းမာရေးအတွက်စေကူတာမှုပေးနိုင်ရေးအခုလက်တလောအခက်ခဲနေတဲ့အခြေအနေကိုလည်းကူညီပေးနေသူဒေသခံနောက်တဦးကအခုလိုပြောပြပါဗျ
။ဒီမျိုးနဲ့အပြီးဆုံးမှာရှိတဲ့နောက်ခေါ်စစ်ဆောင်စခန်းတော့ကျွန်တော်တို့တော့တော်လို့မရအောင်မရတော့မနေရတော့လူနာတွေကိုဆရာတော်ကဒီကိုယ်တိုင်နောက်ခေါ်ဆရာတော်ကကားနဲ့တင်လာတယ်တင်လာပြီးတော့ကျွန်တော်တို့ကပရိုက်တက်ကားနဲ့ပြန်လို့ခဲ့ပြီးတော့ဟိုဘူးသေးစေရုံပေါ့နော်စစ်ဘာလူနာတာတော့တော်ပြီးတော့ပူပါပြီးတယ်ပေါ့အယောက်20ကျော်ရှိတယ်ဒီလိုချင်းချာနာနေတဲ့သူကလည်း30လောက်ပြန်လာတယ်သူတော့ဒီအသေးစားယောဂလေးတွေဆိုတော့ကျွန်တော်တို့ကကြာဝင်တဲ့အချိန်မျိုးတော့ဟိုတို့ရတဲ့စီဝါလေးတွေပေါ့နော်အဲ့ဒါလေးတွေပြေးလိုက်တယ်ကိုတို့ရဲ့ဟိုစစ်ဆောင်တဲ့သံသလောက်ကြည့်ပြီးတော့ဆိုတော့ဆိုတော့လာတယ
်အခုဆိုရင်မူဆယ်မြို့ပေါ်တုံကန်ကျေးရွာထဲမှာအရက်သားအများပြားတည်ဆုံနေတဲ့ကြောင်းနဲ့ကြံရှိနေတဲ့သူတွေကိုကယ်ထုတ်လို့လည်းမရသေးကြောင်းကုညီနေသူတဦးကပြောပြပါတယ်အလံဖြူထောင်ပြီးတော့သွားတဲ့ကြက်ချင်းဒီကားနဲ့လူမှုကယ်ဆယ်ရေးကားတွေလည်းအပြစ်ခတ်ခံနေရကြောင်းပြောပြပါဗျ
။စီစဉ်မှုတွေအခုလမ်းလေးမှာလောင်းနေခမန်းက18နဲ့24ကြားမှာရှိတယ်။လောင်းနေဒီကားကလည်းဒီသွားရောက်ကြေတယ်လို့မရသေးဘူး။အခုတွင်တမန်မလေးကဒေသကပြည်တော်မှာမသိဘူး။စစ်ဆောင်စခန်းဖွင့်လာတဲ့နေရာမှာလက်လက်ကြီးတလုံးကြား။တရားလို့တော့မိုင်းလိုက်တယ်လို့အခုကျွန်တော်ကသိရင်ပြောရလိုက်။တရားငောင်းမိုက်မှာပြေတိုးခဲ့တဲ့လူတွေကလည်းအခုသားတဲ့ရေးကပြတ်တော့သွားပြီ။ကိုယ်လောင်းတယ်လက်ပါတယ်တော့အလောင်းတွေလည်းအများကြီးရှိပြီးသေးပြီးပြောကျွန်တော်တို့ဒီပရိုက်တာအနေနဲ့ပြောနေတာကတော့၄ရက်တည်း၅ရက်တည်းရောခဏလောက်ပြည့်တဲ့ရက်သေးသေးချင်းနဲ့ဒါမှကျွန်တော်တို့ကဖက်လက်ကူညီပေးလို့ရမှာလို့မဟုတ်တယ်တော့ကူညီပေးလို့ကဘလို့မအောင်မဖြစ်နိုင်ပြည့်နေ
စစ်ဆောင်ကူညီသူနောက်တူကလည်းအခုနောက်ပိုင်းမှာပရဟိတဆောင်ရွက်တဲ့သူတွေတိုက်ခိုက်ခံလာရတဲ့အခြေအနေကိုပြောပြပါတယ
်အခုလည်းဒါဒီကျူရတော့ကတော့နှစ်ဖက်သက်တရတော့အရက်ဖက်ပြည့်မဲ့တည်ကိုပြစ်တာကတော့မကြည့်ပါဘူးပရိဒတ်ကတည်းကပြစ်ခံရတယ်စစ်စစ်နေတာပြစ်ခံရတယ်ဒီရက်ကျစီလားတိုက်ဆိုင်လာတာမသိဘူးပေါ့နော်ဒီကကျစီကြလည်းရှိတယ်တန်ရရတာလည်းရှိတယ်အဲ့ဒါလေးတွေတော့ကျွန်တော်တို့အနေနဲ့ပြည်သူနဲ့ဒီပြည်သူတွေကိုကူညီနေတဲ့ပရိဒတ်တွေစစ်စစ်နေကြတွေတော့ဆောင်ပြီးနေကြတာပေါ့နော် နှစ်ဖက်စလုံးပဲပြောရမှာပေါ့
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အနီးတစ်ဝိုက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မူဆယ်မြို့ပေါ်မှာဆစ်ရှောင်နေကြသူတွေအပြင်တရုတ်ပြည်ဘက်ကိုထွက်ပြေးတင်းဆောင်သူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်မူဆယ်မြို့နယ်၁၀၅မိုင်မှာပြီးခဲ့တဲ့သတင်းဘက်ကနေစလို့တိုက်ပွဲတွေပြင်းထန်လာနေတာပါတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကြောင့်လမ်းသွားလာခွင့်ပိတ်ပင်ထားသလိုကယ်ဆယ်ရေးယာဉ်တွေကိုပစ်ခတ်တာတွေလည်းရှိလာတယ်လို့ပြောပါတယ်မူဆယ်မြို့ကအခြေအနေတွေကြောင့်တရုတ်နိုင်ငံယူနန်အစိုးရကလာမယ့်ရက်ပိုင်းတွေထဲမှာမြန်မာနိုင်ငံသားတွေယာယီနေထိုင်ခွင့်နဲ့ဝင်ထွက်သွားလာနေတာတွေကိုပိတ်သွားဖို့ရှိကြောင်းမူဆယ်ဒေသခံတချို့ကပြောပြပါဗျ။မြန်မာနဲ့ကပ်နေတဲ့တရုတ်နိုင်ငံကျယ်ခေါင်မြို့ကမြန်မာနိုင်ငံသားတွေကိုလည်းရွှေလီမြို့ဘက်ကိုပြောင်းရွှေ့ထားပါတယ်ရှင်
။ရှမ်းမြောက်တိုက်ပွဲတွေမှာစစ်ရှောင်တွေကိုကူညီပေးနေတဲ့လူမှုရေးအသင်းအဖွဲ့တွေပါပစ်ခတ်ခံထိခိုက်မှုတွေရှိနေတာကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေပြောခဲ့တာမဆုမပြောပြခဲ့တာပါအခုတော့ကရင်ဘက်ကော့ကရိတ်မြို့နယ်အတွင်းမှာလည်းစစ်ပေးရှောင်တပေါင်းကျော်အထိရှိလာနေတာပါကရင်ပြည်နယ်မြဝတီခရိုင်ကော့ကရိတ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီဇင်ဘာလ၁ရက်နေ့ကနေစပြီး၄ရက်အတွင်းကျေးရွာပေါင်း20ကျော်ကဒေသခံ1000ကျော်ထွက်ပြေးနေရတယ်လို့ဒေသခံတွေကထုတ်ပြောနေပါတယ်။ဒီသတင်းကိုထိုင်းချေဆိုင် VOA သတင်းတောက်မယေးမှာပြောပြပေးပါအောင်ခင်ဗျာ
။ကရင်ပြည်နယ်မြောက်ရီခရိုင်ကော့ကရိတ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကဒီအပိုင်းတွင်ပြင်းထန်နေတာပါ။နှစ်ဖက်တိုက်ပွဲတွေကြောင့်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ပါစစ်ဘေးရှောင်သူအရေအတွက်သတောင်းကျော်ချီရှိနေတယ်ဆိုပြီးကရင်ငြိမ်းချမ်းရေးအထောက်အပံ့ကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကအခုလိုပြောပါတယ်
။ဟုတ်ကဲ့သတောင်းကျော်ပြီခင်ဗျာဟာ။တော်ပြီရောက်ပြီအဲ့ဒီလမ်းထောင်ချောင်းတွေတချို့အဲ့ဒီမြင်းဆက်လေးကျွာနေပေါ့နော်ကျွန်တော်တို့ပြီးအကုန်လုံးပြီးနေကြတယ်ဟိုရှောင်းတယ်လို့ပြောတော့ပေါ့ဒီလို
တချို့လူလူတွေကပြောင်းပြေးတာတွေနှီးစက်ရဆွေမျိုးတွေစီသွားရောက်နေထိုင်တာတွေရှိတယ်လို့တချို့ကြတော့လေအိမ်တွေထဲကပစ္စည်းတွေလူရက်ခံရတဲ့အတွက်အိမ်တွေကိုမစွန့်ခွာပဲအိမ်အောက်တွေမှာဘုံးကိုကျင်းနေတဲ့နေထိုင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်အခုဆိုရင်လေကြောင်းပစ်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံတွေသိဆုံးတာဒဏ်ရာရတာတွေပိုများလာတယ်လို့လည်းပြောပါတယ
်ခုလူကြောင်းတော့ပိုများတာလူကြောင်းလည်းလက်နက်ကြီးပါအဲဒီကြားမှာကတော့ဒီနေ့တော့လူနေနေလာပြည်စံဟာကိုချမ်းတယ်အခုဒီခါတော့အပြေကြောရှိရပါစီတာကြီးကတော့တူတယ်ကသူကအမှန်လေအမှန်ကျတော့သူကတိကျတယ်ကျင်းမတ်တယ်ရှိတယ်နဲ့အဲ့ဒီမျိုးကသူကသင်္ကန်းတယ်တင်းရတဲ့ညတွေပဲမတိကျတဲ့ညတွေအဲ့ဒီမျိုးပတ်ပတ်ပြည့်တယ်လို့ကျွန်တော်ဆိုမြင်တာအခုဆိုရင်ကျော်သားတွေအစီကြီးတဲ့ဟာကပုံများတယ်ဆိုတာကျတဲ့ချင်တာပေါ့နော်ကျွန်တော်လည်းမသိပါဘူးအထူးသဖြင့်ဒီလူနဲ့ငါကြည့်တာဒီပေါင်အရင်ဟိုအရင်များတော့နော
်အန်ဖာကြီးကော့နွဲ့မောင်းမရွာတန်းရှည်စားတဲ့ကျေးရွာပေါင်း24ရွာကဒေသခံ11000ကျော်ဟာဘေးလွရာကိုထွက်ပြေးနေရပါတယ်ဘရင်အမျိုးသားအစည်းအရုံးကပြောရေးဆိုခွင့်ရှိသူဖရိုကလယ်ဆေးကတော့ဒေသခံတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကကော့ကရိတ်သားမကနေရာတိုင်းမှာဖြစ်နေတယ်လို့လည်းပြောပါတယ်
ဒီသားခံလေးကိုပြင်းထားတဲ့နေရာမှာတော့ကော့ကရိတ်မကဘူးပေါ့နော်ကော့ကရိတ်ပြင်ချသောနေရာတော်တော်များလဲဟိုသူတို့ဒုက္ခပြေးတဲ့ပြစ်ခတ်မှုမျိုးတွေလုပ်နေတယ်ခုနပြောတဲ့မုံမြင့်တွေကအချိန်လေးလဲပဲဒီသားခံလေးကိုပြင်းထားပြီးတော့တိုက်ခိုက်တဲ့နေထားမျိုးဖြစ်ပေါ်တယ်ဟိုဖြစ်နေတယ်အခုချိန်ကြီးဖြစ်နေတယ်လို့ကျွန်တော်တို့ဒီလိုလဲသိရပါတယ်
တိုက်ပွဲရဖြစ်လို့ဖန်အဘက်ကိုထွက်ပြေးလာတဲ့ဒေသခံတွေကိုတော့စကစတက်တွေနဲ့နေကြားဆောင်တက်တွေကတရားကျိုးဂိတ်ကိုးတိုင်စစ်စေးရေးဂိတ်နဘူးဂိတ်တွေမှာစစ်စေးပြီးဖုံးတွေထဲမှာနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေကိုရှယ်ထားတာတွေ့တယ်ဆိုရင်ရိုက်နဲ့စစ်စေးတာတွေပါလုပ်နေတယ်လို့လည်းဆိုပါတယ်အခုချိန်ထိကော့ကရိတ်မြို့နယ်အတွင်းမှာတိုက်ပွဲတွေဆက်ရှိနေပြီးဒေသခံတွေကလည်းနေအိမ်တွေကနေထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင
်ကရင်ဘက်ကော့ကရိတ်မြို့နယ်အတွင်းမှာလည်းစစ်ဘေးရှောင်တပေါင်းကျော်ရှိလာဒုက္ခရောက်နေကြတာကိုမယေးမှာပြောပြခဲ့တာပါအင်ကာညရဲ့အခုလိုသတင်းပေးပို့ချက်တွေပြီးမှတော့အပတ်စဉ်အင်ကာနေ့တိုင်းပြောပြနေကြမြေကြီးရောစာလေသမားဘဝနောက်ယူကရိန်းမြန်မာနိုင်ရှင်သုံးသက်ချက်နောက်အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါနဲ့ကမ္ဘာတစ်လွှားခီးသွားအပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလို ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင်းချက်တွေ၊ပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန်ဒီရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အတန်ရဲ့ဒီဇင်ဘာလ5ရက်အင်္ဂါညရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကားပါည10:00အထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook website နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းတွေတစ်ချိန်နဲ့ဆက်ပြီးတော့ည10:00တိတိုက်ရိုက်နှာစင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်အင်္ဂါညတိုင်းပြောပြပေးနေကြယူကရိန်းမြန်မာနိုင်ရှင်သုံးသက်ချက်နောက်အမေရိကန်နိုင်ငံသတင်းဆောင်ပါနောက်ကမ္ဘာတစ်လွှာခီးသွားပတ်စဉ်အစီအစဉ်တွေမတိုင်ခင်မြေကြီးဩဇာလယ်သမားဘဝအစီအစဉ်ပါလှူရှာလှူသားရှာပါမှုကြုံနေရတဲ့မြန်မာတောင်သူအခက်အခဲကိုသုံးသပ်ထားပါတယ်မြန်မာနိုင်ငံစိုက်ပျိုးရေးမှာလှူသားရှာပါမှုခိုင်းနှွားတွေလုံလုံလောက်လောက်မရှိမှုနဲ့စက်ကရီယာတွေအသုံးပြုတဲ့အခါမှာလဲလောင်းစားစည်းဈေးတွေမြင့်တက်နေမှုကြောင့်တောင်သူလယ်သမားတွေမှာအကျိုးမြတ်သိမ့်မရှိကြတော့ပါဘူးဒါနဲ့ပတ်သက်ပြီးလေးလာစုံစမ်းထားတဲ့ကိုခမောင်စုံမင်းစုစည်းတင်ပြပေးတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မနက်ကစိုက်ပျိုးရေးကဏ္ဍမှာလှုပ်သားရှားပါမှုဟာအရင်ကတည်းကတိုင်ရှိနေပေမဲ့အခုအခါမှာတော့ပိုပြီးတောင်အခြေအနေဆိုးလာပါတယ်။ကျေးလက်တွေမှာအားကောင်းမောင်းတန်အလုပ်လုပ်နိုင်ကြတဲ့လူငယ်တွေဟာအလုပ်အကင်ပုံမှန်ရရှိနိုင်ကြမဲ့မြို့ပြတွေနဲ့အိမ်နီးချင်းနိုင်ငံတွေကိုစွန့်စားပြီးထွက်ခွာသွားကြတာတွေဟာအရင်ကတည်းအခုအခါမှာပိုပြီးများပြားလာပါတယ်။တခါကျေးလက်ဒေသတွေမှာစိုက်ပျိုးရေးလုပ်ငန်းတွေဟာအရင်ကလိုတိတ်ကြီးမဖြစ်ထွန်းကြတဲ့အတွက်တောင်သူလယ်သမားတွေနဲ့လယ်ယာလုပ်သားတွေဟာအရင်ကလိုအပြန်အလှန်အမိကိုလုပ်ကင်လို့မရတော့ပါဘူးအဲ့ဒီအတွက်လယ်မဲ့ယာမဲ့လက်လုပ်လက်စားလယ်ယာလုပ်သားတွေဟာတခြားနေရာတွေကိုပြောင်းရွှေ့အသက်မွေးမ်းကြောင်းအလုပ်လုပ်ကင်ကြရပါတယ်တခါဟိုးအရင်ကလိုမီယိုဖလာစိုက်ပျိုးရေးလုပ်ကင်ရာမှာအသုံးတည့်တဲ့ခိုင်းနွားတွေလည်းတိတိတသာရှားပါကုန်ပါတယ်အဲ့ဒီလိုဖြစ်ရတဲ့အကြောင်းရင်းကခိုင်းနွားတွေကိုအသားစားနွားအဖြစ်အဓိကတရုတ်နယ်စပ်ကိုတင်ဖို့ရောင်းချတာကြောင့်ဖြစ်ပါတယ်။တောင်သူလယ်သမားတွေဟာမိမိတို့စိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယူလာတဲ့အတွက်ရှင်းစွဲခိုင်းနွားတွေကိုရောင်းချကြတာဖြစ်ပါတယ်။တပြိုင်တည်းမှာပဲမြန်မာပြည်ကခိုင်းနွားတွေကိုတရုတ်နယ်စပ်ကနေဈေးကောင်းကောင်းပေးဝယ်ယူတာကြောင့်အလွယ်တကူရောင်းချတာဖြစ်ပါတယ်။အဲဒီလိုခိုင်းနွားတွေအစားကျေးလက်ဒေသတွေမှာစိုက်ပျိုးရေးအတွက်ရိတ်သိမ်းချွေလေးထွန်ရက်တဲ့ဆက်တွေအပါအဝင်လေယာသုံးစက္ကရိယာတွေကိုအစားထိုးလာတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းဆက်သုံးစီလောင်စာဈေးတွေကမကြာခဏဈေးတက်နေကြတဲ့အတွက်တောင်သူလယ်သမားတွေအနေနဲ့ထုတ်လုပ်မှုဈေးစကားတွေမြင့်တက်ကုန်ပြီးရရှိလာတဲ့အကျိုးအမြတ်နဲ့မကမိကြပါဘူး။အဲဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းအေယော်ရီမြစ်အနောက်ဘက်ပွင့်ပြူမြို့နယ်ကလေပိုင်ရှင်အမျိုးသမီးတဦးကအခုလိုပြောပါတယ်
။စပားရိတ်သိမ်းနေပါရဲ့ရှင်။မိုးစပားရိတ်ရေ။ဒီမှာပြလည်းသိပြီးတော့အလုံသမားတွေကမရှိတော့ကြတော့စက်တင်နဲ့ပဲသုံးနေကြတယ်။ဒီဘက်မှာလည်းကုန်းလုံးလည်းနိုင်ငံခြားအထွက်ကုန်းများ။တို့ကအလုံသမားတွေကလည်းတို့ကဟိုဈေးပေးရတဲ့တို့ရဲ့လူအားခါကြတော့လည်းနှစ်ဆဖြစ်သွားတယ်။အလုံသမားတွေကလည်းရှားသွားတယ်။သမားတွေဘက်ကတွေ့ရမယ်ဆိုလဲသူတို့မှမကြိုက်ဘူးဆန်းတပြေးကို6000ကျော်ဝယ်စားနေရတယ်။ခိုင်းကားတွေကလည်းအရင်လိုအများကြီးအခုမမွေးကြတော့ဘူးထွန်နာရက်တာမှစစက်တင်နဲ့ပဲသုံးနေရဆိုတော့ခိုင်းနွားတွေမသုံးကြတော့ဘူးတော်တော်များများကိုမရှိကြတော့ရွာဘက်မှာလေ။ခုကတော့အဲ့လိုမဟုတ်တော့ဘဲနဲ့စက်တင်နဲ့တခါလဲရိတ်ချွေဆိုတော့ဈေးစကားကတော့ပိုးကုန်နေဒါပေမဲ့မြန်ပြီးသွားတာပေါ့။တကယ်အခု73စီစီးတွေတအားမြင့်နေတော့မကြိုက်ဘူးရှင်တောင်သူတွေအခုစပိုင်းရိတ်နေပေါ့လေမိုးစပိုင်းရိတ်နေဒီတော့တဧကကိုဘုံက9000 8000ကအခုဆိုရင်တသိန်းခွဲတွေပဲဖြစ်သွားရိတ်ချွေပြီးပေါ့အဲ့လိုဈေးတွေတအားကိုထက်ဝက်နီးနီးလောက်တက်သွားတာဆိုတော့လေဟိုတောင်သူတွေအနေနဲ့ကတော့မကြိုက်ဘူးရှင်တောင်သူတွေကမကြိုက်တော့လူသမားတွေလည်းကြိုက်သလားဆိုတော့လူသမားတွေစက်ပိုင်းနေပိုင်းကြလဲသူတို့လည်းတိတ်တော့မကြိုက်ဘူးရှင်စိုက်ပျိုးရေးကပြောရရင်တော့မကြိုက်ပါဘူးရှင် တော်တော်ကြီးတော့တဝက်လောက်တက်သွားပါလေ
တကယ်တော့မြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်အများစုဟာတရုတ်နယ်စပ်အပါအဝင်နယ်နိမိတ်ချင်းထိစပ်နေကြတဲ့အိမ်နီးချင်းနယ်စပ်ကုံသွေးရေးကနေတင်ပို့ရောင်းချကြတာကပိုများပါတယ်အခုချိန်မှာတော့ပြည်တွင်းစစ်ကြောင်းနယ်စပ်ဒေသအလုံးဟာကုံသွေးရေးရပ်ဆိုင်းသလောက်ဖြစ်သွားပါပြီအဲ့ဒီအတွက်စိုက်ပျိုးရေးထွက်ကုန်သီးနှံအတော်များများဟာလည်းဈေးကောင်းမရတော့ပါဘူးတောင်သူလယ်သမားတွေကတစ်ဖက်ကမိမိတို့ထွက်ကုန်သီးနှံတွေဈေးကောင်းမရရှိပေမဲ့တခြားတစ်ဖက်ကလည်းစိုက်ပျိုးစရိတ်တွေကမြင့်တက်နေပါတယ်။နေဆက်ကုံသွေးရေးအခြေအနေမကောင်းတဲ့တွေကတော့တောင်သူလယ်သမားတွေအတွက်လည်းအကျိုးအမြတ်ရရှိဖို့ကမသေးကြတော့ဘူးလို့မြေလက်ဒေတာကအင်တာနက်အွန်လိုင်းစိုက်ပျိုးရေးဂျာနယ်တဆောင်ရဲ့အယ်ဒီတာကပြောပါတယ်
။တောင်သူတွေကဒီနေ့ရာသီဥတုအခြေအနေလေးကကောင်းတော့အရာပြူလေးကကောင်းတယ်။အရာပြူလေးကကောင်းတော့ဆိုပေမဲ့လို့အခုအနေထားရကပြောင်းလဲတွေကများတယ်။ကုံစင်းနှုံးတွေကလည်းခဏခဏပြောဘူးဆိုရင်တက်သွားပြီဆိုတော့ဒီစတုဈေးတွေဒါတွေကဆက်တက်မယ်ဆိုရင်တောင်သူတွေကရတာနဲ့ကုံစင်းနှုံးတက်တာနဲ့အတူတူပဲဆိုတော့သူတို့ကတော့ဒီနေ့လည်းအပူရှန်ကြီးတော့မရှိဘူးပေါ့ကုံတွေပွဲသားတွေကဘာပြောလဲဆိုတော့ဒီဝယ်လက်အကြီးတွေကမှားမှနဲ့ဝယ်လက်တွေကဝယ်တာဈေးကောင်းပေးဝယ်တာဆိုတော့အဲ့ဒီဝယ်လက်တွေနေထားရကူပါမှလမ်းနေပိတ်ဟိုပိတ်ဒီပိတ်ဖြစ်နေတဲ့ခါကျတော့ဟိုတွားတာခက်ခဲတော့တင်ရပို့ရတာပိတ်မိနေတာတွေဘာညာရှိတော့ဈေးတွေကုံတွေလည်းမဝယ်ဘူးမဝယ်တဲ့ခါကျတော့ဈေးကကျနေတဲ့သဘောပဲ။အင်းငယ်စားကိရိပိတာနဲ့တော့ဆိုင်နေ
။စိုက်ပျိုးရေးလုပ်ငန်းမှာလေယာဉ်လုသားရှားပါလာတာခိုင်းနွားတွေတိတ်မရှိတော့တာနဲ့ဆက်သုံးလောင်စာစီဈေးတွေမကြာခဏကြီးမြင့်လာတာတွေရင်သာမကသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာဈေးတွေကလည်းခေါင်ခိုက်အောင်မြင့်တက်နေတာကြောင့်တောင်သူလယ်သမားတွေဟာမိမိတို့ရဲ့လေယာဉ်မြေတွေကိုမစိုက်ပျိုးပဲဒီအတိုင်းလွတ်ပြီးပတ်လတ်ထားကြတာတွေလည်းရှိကြပါတယ်။တချို့ဆိုရင်စိုက်ပျိုးမြေတွေပေါ်မှာကြက်မွေးမြူရေးဝဲမွေးမြူရေးတွေပြောင်းလဲလုပ်ကင်လာကြသလိုတချို့ကလည်းအော့ဖ်ရိုဒ်လုပ်ငန်းတွေကိုလုပ်ကင်လာကြတာတွေရှိပါတယ်။ဒါတွေကိုသက်ဆိုင်ရာစိုက်ပျိုးရေးဌာနတွေကမြင်တွေ့သိရှိပေမဲ့အရေးယူကြီးကြပ်တာမရှိသလိုတောင်သူလယ်သမားတွေနဲ့လည်းထိစပ်ပူပေါင်းတာမရှိသလောက်နေပါပါတယ်။အညာဒေသပြည်တွင်းစစ်ဖြစ်နေတဲ့ဒေသတွေမှာဆိုရင်နောက်ထပ်ကြုံတွေ့ရတာတခုကစစ်ကောင်စီတပ်ဖွဲ့တွေစစ်ကြောင်းလှည့်တဲ့အခါမှာလေယာစိုက်ပျိုးရေးလုပ်ငန်းလုပ်ကင်ကြသူတွေကိုမတင်ကဘဲဖန်ဆီးနှိပ်စက်ကြတဲ့အတွက်အတော်များများကလေထဲရာထဲကိုသွားရောက်ကြတာဟာစွန့်စားမှုတစ်ခုလိုဖြစ်နေပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အထက်အညာဒေသကပြည်တွင်းစစ်ဖြစ်ပွားနေတဲ့ဒေသတွေမှာလေယာစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်ကြသလိုထွက်ရှိလာတဲ့သီးနှံတွေကိုတောင်မှလုံခြုံအောင်သိမ်းဆည်းဖို့အခက်အခဲတွေရှိနေကြပါတယ်ခင်ဗျာ
လောက်သားရှားပါမှုကြုံနေရတဲ့တောင်သူခက်ခဲကိုခမောင်ဆုံးမင်းပြောပြခဲ့တာပါအခုတော့ယူကရိန်းမြန်မာနိုင်ရှင်ချက်ပါလွယ်ကော်တဝိုက်တိုက်ပွဲပြင်းထန်ချိန်ထိခိုက်ကြဆင်းမှုများနေတာကုညီကက်တင်ပေးနေတာဒုတိယပိုင်းကိုပြောထားပါတယ်နိုဝင်ဘာလ17ရက်နေ့ကစခဲ့တဲ့ကြားပြင်းနယ်လွယ်ကော်မြို့တဝိုက်ကတိုက်ပွဲတွေကပြင်းထန်တယ်လို့နှစ်ဖက်ထိခိုက်ကြဆင်းများနေတာမှာဒီတိခိုက်တန်ရရတဲ့အရက်သားတွေနဲ့တော်လိုင်းရဲဘော်တွေအပြင်လက်လက်ချခဲ့တဲ့စစ်ကောင်စီတပ်သားတွေကိုလည်းတိုင်းရင်းဒေသတွေမှာ Free Burma Rangers အဖွဲ့ကဝင်ရောက်ကယ်ဆယ်ပြီးအသက်ကယ်ဆေးကုသပေးနေပါတယ်။ဒီတိုက်ပွဲတွေလည်းကယ်ဆယ်ရေးလုပ်ရတာဘလောက်ထိခက်ခဲပါလဲ။ဒီလိုအနိုင်ထိုင်အောင်တွေကြာနေ့စဉ်လုပ်နေရသူတွေရဲ့စိတ်ခံစားချက်အတွေ့အကြုံတွေကရောဘလို့ရှိပါလဲ။ဟောင်စာဒုတိယပိုင်းဖြစ်ပြောပြပေးပါဦးခင်ဗျာ။
ပြည်ကြက်ရဲ့ဘက်ကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစည်းအဝေးမှာလက်ရှိဖြစ်နေတဲ့စစ်ပွဲတွေထဲမှာဒဏ်ရာရပြည်သူတွေတော်လှန်ရေးရဲဘော်တွေနဲ့ဖမ်းဆီးရမိတဲ့စစ်ကောင်စီတပ်သားတွေကိုစစ်ကူတပ်ပြီးတော့အသက်ကယ်တင်ပေးနေတဲ့ Free Burma Ranger ဖွဲ့ဝင်ကိုအောင်ဇေယအကြောင်းကိုပထမပိုင်းအနေနဲ့တင်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေထဲမှာကယ်ဆယ်ရေးလုပ်ရတာဟာဘယ်လောက်ထိခက်ခဲလဲ။ပြီးတော့အဲ့လိုအနိုင်ထိုင်အောင်တွေကြောင့်မှနေ့စဉ်အလုံးလုံးနေရတဲ့လူတစ်ယောက်ရဲ့ကြုံတွေ့နေရတဲ့စိတ်ခံစားချက်တွေနဲ့ပတ်သက်ပြီးတော့ကိုအောင်ဇေယကပြောပြပေးသွားတာကိုဒုတိယပိုင်းအနေနဲ့ဆက်လက်နားဆင်ကြပါဗျာ။ဒီရုပ်တံမှာစိတ်မချမ်းမြေ့စရာဗီဒီယိုတွေပါဝင်အသုံးပြုထားတယ်ဆိုတာကိုကြိုတင်အသိပေးပြရစီမယ်။ဟဲ့
မေဘဲမေစစ်ချပါဝါရီမေထိုးတော့တိုက်ကောင်းတယ်ငါတဲ့နားတော့တိုက်ချလာ
။ဘူ
းချိုးမေလေးချိုးမေအောင်ကဲမ
။ဘူးအစ်ကလ
ာ။ဟောပြောပြီ
။ပြည့်ဘယ်လိုလဲဆက်ပေးတယ်ဗျာ
။ဟောတော်တော်ကြီးကိုပုံဖော်လို့မြောက်ပေါ့နော်ပုံဖော်လို့မြောက်ဆိုတော့ကျွန်တော်တို့ကစိတ်ရဲ့အနှိမ့်ထားရအောင်ခံတာကျွန်တော်တို့လည်းလူပဲပေါ့နော
်
ရေရှည်ကြတော့ကျွန်တော်လည်းမခံနိုင်ပါဘူးဒါပေမဲ့ကျွန်တော်တို့ကဒါကိုကျွန်တော်ရှေ့မှာကြာဝါတဲ့ညီငယ်တွေအဲ့လိုရှိရအောင်ကျွန်တော်ပြန်ပြီးအားယူပြီးလုပ်ရတယ်အဲ့လိုစိတ်ခံစားမှုပုံလျော်ပြောမယ်ဆိုဘယ်လောက်ထိဆိုးလဲဆိုတော့ကျွန်တော်တခါလေကာစင်းနဲ့လီတန်တုံးတော့ကျွန်တော်လက်နဲ့ကြီးဆိုပြီးကျွန်တော်ကြောက်တဲ့အချိန်ရှိတယ် ကျွန်တော်လေးရင်လာပြီဆိုကျွန်တော်တုံနေပြီတုံနေဆိုတော့ကျွန်တော်လက်လက်ဒီလွန်ခဲ့တဲ့တုံလေးရက်မှာကျွန်တော်ကောင်းနှစ်ပေတော်လောက်မှာကျွန်တော်ငါးဆလောက်ပြစ်ခံရတဲ့အချိန်မှာကျွန်တော်အရန်ကြောက်ပြီးတော့ကြွားလူရဲ့မျက်နှာတွေညမှမြင်ရတယ်ကျွန်တော်ညမှမြင်ရတယ်ပေါ့ဘာလို့ဆိုခါကြတော့ဟိုကိုကတော့ဒီရဲဘော်ကိုအသက်ရှောင်မလို့မဲ့ကိုလက်လွတ်လိုက်ရတဲ့အချိန်မျိုးရှိတယ်ဒါပေမဲ့ဒီရဲဘော်တွေရဲ့အချင်းချင်းပြောကြသူကကလေးသုံးယောက်အဖေဘာညာဆိုတဲ့ဇကားတွေကနားထဲဝင်လာချင်းမှာအဲ့ဟာကြီးကျွန်တော်ချိုးဖို့တော်တော်အချိန်ယူရတယ်ခုဆိုလဲကျွန်တော်ကအရှိတမ်းမှာကျွန်တော်၈ရက်လောက်တာဝန်စတိုက်ထမ်းဆောင်ခဲ့တယ်။ဒါပေမဲ့ကျွန်တော်ဒီနေ့ဘာကြောင့်ပြန်လာလဲဆိုတော့ဒီနေ့ကျွန်တော်လက်ထက်မှာနေသေးွားတဲ့ကလေးတယောက်ရှိတယ်။မလို့အဲ့ဘက်နဲ့သေးွားတယ်ပေါ့နော်။မလို့ဘက်နဲ့သေးွားဆိုတာကကျွန်တော်တို့သူ့ဆွဲထုတ်တယ်။အချိန်မီပေမဲ့လည်းလက်နဲ့ကြီး NDA တွေမှာကျွန်တော်တို့လောက်ရအကင်မှာအစင်မပြီးလို့သူ့အတန်းအညီကျွန်တော်ဆုံးရှုံးလိုက်ရတယ်။အဒီနေ့ဆိုရင်လည်းဟိုပေါ့ညီငယ်တယောက်တန်ရတယ်ကျွန်တော်တို့ပြည့်တဲ့ခေါင်းကြီးဖွင့်သွားတယ်ကျွန်တော်ဖက်စိတ်လုပ်ပေးချင်မှာကျွန်တော်လက်တလောက်လောက်ဝင်လို့ရတယ်။သူဆိုကျွန်တော်လည်းမခင်ဒါပေမဲ့သူ့ကိုကျွန်တော်ရှင်းစေခြင်းနဲ့ပေါ့ကျွန်တော်တွေးချင်းညီကိုလေးဟိုဒီအမှန်တရားတော့လုတ်ပေးနေညီကိုလေးအဲ့ဟာကိုကျွန်တော်ရှင်းစေခြင်းနဲ့ဒါပေမဲ့ကျွန်တော်သူ့ကဲတော့တစ်ချက်မှာကျွန်တော်လေရင်နဲ့ကြဲခံရတဲ့အချိန်တွေရှိတယ်ပြီးတော့ကျွန်တော်လန်ခီခက်ခဲရတယ်သူ့ကျွန်တော်လည်းကျွန်တော်ရှေ့မှာလည်းလွတ်လိုက်ရတယ်အဲ့မှာသူ့ဓာတ်ပေါ်တွေကျွန်တော်ရှိနေတော့နောက်ဓာတ်ပေါ်တွေတခုကျွန်တော်မြင်လိုက်တယ်အဲ့ဆိုကျွန်တော်အခုပြန်လာတဲ့ချက်မှာဒီလိုမျက်နှာကြီးရောကျွန်တော်မြင်ကျွန်တော်ယုံထွက်လို့မရအောင်ဟောကျွန်တော်ကောင်ဆယ်လင်းလုပ်ဖို့အတွက်ကျွန်တော်ဘလောက်ပဲကြိုးစားဒီဟာကြီးကကျွန်တော်မြင်နေနေနေရပဲ။ဟိုအစားတွေကျွန်တော်လုတ်ခဲ့အခုချိန်လူရဲမျက်နှာလူတွေရဲ့စကားနဲ့ကျွန်တော်နားထဲမှာလုံးဝမထွက်အောင်။ဘလောက်ထိကိုဖြစ်တယ်ပေါ့နော်။ကျွန်တော်စိတ်အဲ့ဒံရရဖော်ပြလို့မရ။ညာအဲ့အဲ့တန်နေနေပဲအဲ့ရတယ်။တခါကျတော့တိုက်ပွဲတွေမှာဆိုလုံးနေတဲ့လူအတန်နေပြန်ချားလာတဲ့အချိန်မျိုးရှိ။အဲ့ဆိုကိုယ်ကလန့်လန့်လာတယ်။အိမ်မက်ဆိုတစ်ခုလို့ပဲကျွန်တော်တို့ရေးတစ်ခုလို့ပဲ။ဘယ်တော့မှပြောင်းနိုင်မှာမဟုတ်ဘူးပေါ့နော်။ဒါကြီးကတော့လူတွေမတိရဲဆိုတာတခါကျတော့လူကျွန်တော်တို့လူတွေကအောင်မင်းမှုကိုပဲမြင်ကြတယ်။အောင်မင်းမှုနောက်ကဘလောက်ပေးဆက်လို့ပြောမသိဘူး။ကျွန်တော်တိန်စီရလက်နဲ့တွေ့တယ်ပျော်ကြတယ်နေရာရတယ်ဒါပေမဲ့အောင်မင်းမှုနောက်မှာကျွန်တော်ပေးဆက်မှုတွေများရှိတယ်။ကျွန်တော်တို့ကြားကျင်တဲ့မြေကြီးကျွန်တော်တိန်ထားခဲ့ရတဲ့ဟာရှိတယ်။ကျွန်တော်တို့ဝန်ထဲချင်းမဲ့လည်းကျွန်တော်ထိန်းထားရရာရှိတယ်။ဟိုအဓိကအခုဒီခရီးမြက်လက်ရှိချင်းတို့မှာအောင်မင်းမှုတက်ပျော်တာဟုတ်တယ်။ဒါပေမဲ့အောင်မင်းမှုနဲ့ပေးဆက်ခဲ့လိုက်ရတဲ့အားရှိတယ်။အဲ့ဒါကိုကျွန်တော်တို့ဒီ PDF ပြီးစေချင်တယ်။ပါအရင်များတယ
်မနော်
ကျွန်တော်ဒီနေရာရောက်ဖို့ကျွန်တော်ပေးဆက်ခက်လိုက်ရရဲ့များတယ်စကလုံးနဲ့ဖော်ပြလို့မရဘူးအခုဒီတိုင်းသားညီကိုတွေကိုကျွန်တော်တို့ကဟိုပြန်ပြီးတော့ကျွန်တော်တို့ကအခုကျွန်တော်ဆိုရင်ကျွန်တော်အမြင်မှာကျွန်တော်လုံနေရရာမှာကျွန်တော်ပါပထက်ချက်ရှိလဲဆိုတော့ကျွန်တော်ဘယ်ပြည်နယ်ရောက်ရောက်ကရင်ပြည်ရောက်ကျွန်တော်ဒီကရီနီမှာရောက်ရောက်ကျွန်တော်အမြင်နဲ့ပြောတာကျွန်တော်လွန်ခဲ့တဲ့80ငါးနေမှာမျက်ကွယ်ပြုခဲ့တဲ့အတွက်ကျွန်တော်တောင်းပန်တယ်ဒီချင်းကကျွန်တော်တို့အခွင့်အရေးကောင်းဆုံးပဲဒီတစ်ခါမှမနိုင်တော့ကျွန်တော်မရတော့ဒီဟာကကျွန်တော်ရဲ့နောက်ဆုံးရဲ့ပွဲပဲဒီအာဏာရှင်စနစ်ကိုကျွန်တော်ဖျက်ချပြီးတော့ကျွန်တော်တို့လိုချင်တဲ့ဒီ Federal Democracy တိုင်းပြည်အသစ်ဆိုတဲ့ဟာကျွန်တော်လိုချင်ဒီပွဲကနောက်ဆုံးအဆုံးပြဖြစ်တယ်ဟုတ်ဒီပွဲကနောက်ဆုံးအဆုံးပြဖြစ်တဲ့တည်းဆိုတော့ဒီပွဲမှာအလုံးကိုစီပါဝင်မှရမှာဒီတော်လိုင်းကာလာကြတဲ့အချိန်မှာဟိုကျွန်တော်ထွက်သွားတဲ့လူတွေရှိတယ်အပြစ်အငင်ဝါတွေရှိတယ်တော်လိုင်းရေးဆိုတော့ကျွန်တော်ဗာနေသူဆိုတော့မရတဲ့တော်နေသူဟိုအချင်းကြကြခံနိုင်တဲ့လူကဒီပွဲမှာနိုင်လိမ့်မယ်အချင်းတုံနဲ့ထွက်သွားလို့ဒီပွဲမှာရှုံးလို့ခွက်စိတ်ကောင်းစီရဲ့ဟိုအခုဒီ2023ကျွန်တော်အရင်အားရဖို့ကောင်းတယ်ကျွန်တော်ရှမ်းမြောင်းမှာအခုဒီခရီးနီမှာကြည့်လိုက်ပြီးနေဆုံးမှာကြည့်လိုက်ကျွန်တော်တို့စိတ်ကောင်းစီရဲ့ရန်ဒီယာရဲ့ပြိုလဲမှုတွေများနေအဲ့ဒါကိုကျွန်တော်တို့ကဆက်ပြီးတော့ခွင့်ရယူရမှာဒါပေမဲ့ဒီကျွန်တော်တို့ကာကွယ်ရေးဖွဲ့မှာပါတယ်ဆိုတော့ကျွန်တော်တို့ကစစ်ကောင်စီကိုကျွန်တော်တို့ကလက်လက်ထုတ်တဲ့စိတ်ုံတွေမရှိဘူး။ကြော်ဒီဟာကပီတူရဲ့ရန်ဒီယာနဲ့လက်ပတ်နေရအရာရှိတယ်။အဲဆိုပီတူရဲ့ဒီတွန်လိုင်းကပို့ပြီးတော့နှိမ့်ညွှန်ရတယ်။ပို့ပြီးအချင်းပေးရတယ်။ဘာလို့ဆိုတော့ကျွန်တော်တို့ကပြောချင်တာကကိုယ့်ရဲ့ဝင်ငွေကိုတရားရုံးတို့ပေးစရာမလိုဘူး။ကျွန်တော်ဝင်ငွေရဲ့ဘလောက်ဆိုတဲ့ဟာများစင်ကိုကျွန်တော်ကူညီပေးဖို့လို့။ဒါမှကျွန်တော်လိုချင်တဲ့ဒီမိုကရေစီအစစ်မှန်ရမယ်။ဒါမှကျွန်တော်လိုချင်တဲ့ဟိုလူပြောမှာကျွန်တော်လိုချင်တဲ့လူခွင့်ရပြီးွားနေရရမယ်ညီဟိုညီတူမြတူဖြစ်နေတဲ့ပတ်ဝန်းကျင်တစ်ခုရပါလိမ့်မယ်ကျွန်တော်ဒီထဲမှာစိတ်ပြအားငယ်ွားပြီးလို့ရှိရလုံးဝအားမငယ်ပါနဲ့ပြန်ဝင်ခဲ့ပါကျွန်တော်ဒီမှာစီလုံးမှုနဲ့ကျွန်တော်ပြန်တိုက်နေရဖြစ်တယ်လုံးဝစိတ်ပြစရာမလို့အားငယ်စရာမလို့ကျွန်တော်ခုဘက်မှာကြည့်2023မှာကျွန်တော်တို့အားတာစရာတွေဘာကြောင့်လဲဒါကကျွန်တော်ပြည်သူတွေကြောင့်ဒီတော်လိုင်းရင်အားကောင်းခဲ့ရလဲပြည်သူတွေပါခဲ့လို့ဖြစ်တယ်ပြည်သူတွေမှာပါရင်တော့ဒီတော်လိုင်းကလုံးဝဒီအရွေးကြီးမှာပဲအဲ့ပြည်သူဒါလည်းဒီတော်လိုင်းမှာအဓိကဖြစ်တယ်ညမို့ကျွန်တော်ဒီပြည်သူတွေကစက်တပါဝင်ပေးမှဒီစစ်အာဏာရှင်စနစ်ကြီးပြုတ်ကြသွားပြီကျွန်တော်ကောင်းမွန်တဲ့နိုင်ငံတစ်ခုကိုကျွန်တော်ပြန်လဲဒီဆောက်ဖို့အခွင့်အရေးပြန်ရလာလိမ့်မယ်အဲကြောင့်မို့အားလုံးပြန်လဲပါဝင်ဖို့ကျွန်တော်ဒီကနေပဲနိုးစော်ချင်ပါတယ်ဗျာဟုတ
်ဒါကတော့ Free Burma Ranger အဖွဲ့ဝင်ကိုအောင်ဇေယျကသူ့ရဲ့လက်ရှိကြုံတွေ့နေရတဲ့တိုက်ပွဲတွေထက်ကအကြောင်းအရာတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှာလဲသူတွေကဒီစစ်စင်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောက်စားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ကြရပဲလွယ်ကော်တဝိုက်မြို့သိမ်းတိုက်ပွဲပြင်းထန်ပြီးထိခိုက်ကြဆင်းမှုများနေတာမှာက
ူညီသက်ကယ်ပေးနေတဲ့ Free Burma Rangers အကြောင်းဒုတိယပိုင်းဟောင်းစာပြပြခဲ့တာပါအခုတော့ယူကရိန်းစစ်ပွဲကရုရှားကြောင့်ဟောမဟုတ် Polygraph ပါယူကရိန်းကိုရုရှားကဝင်ရောက်တိုက်ခိုက်တာကျူးကျော်ဖို့မဟုတ်ဘဲတရားဥပဒေစိုးမိုးရေးအတွက်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောပါတယ်။မြေပြင်မှာကြတော့ရုရှားတပ်တွေစစ်ရာဇဝမှုကျူးလွန်လဲလို့တောင်ပြောခံနေရပါတယ်။အချက်လက်ခြေခံပြီးမှားမှန်တည်ပြထားတဲ့ VO ရဲ့ Polygraph ရုပ်သံမှာပြောပြထားပါတယ်ခင်ဗျာ
။နိုဝင်ဘာ22ရက်နေ့မှာကျင်းပတဲ့ G20 Online ထိပ်သီးဆွေးနွေးပွဲမှာရုရှားသမ္မတဗလာဒီမီယာပူတင်ကမှန်ကန်မှုမရှိတဲ့အထင်မြင်မှားစေတဲ့ပြောဆိုမှုတော်တော်များများလုပ်သွားခဲ့ပါတယ်။ပထမဆုံးသူ့ကိုယ်သူငြိမ်းချမ်းရေးကိုစောင့်ထိန်သူအဖြစ်နဲ့2022ဖေဖော်ဝါရီမှာသူစခဲ့တဲ့စစ်ပွဲကြီးအတွက်ယူကရိန်းကိုအပြစ်တင်သွားတာပါ။ရုရှားကလုပ်တာမဟုတ်ပါဘူး။ညှိနှိုင်းနေတဲ့လုပ်ငန်းစဉ်ကနေနှုတ်ထွက်တယ်လို့ယူကရိန်းကလူသိရှင်ကြားကြေညာတာပါ။ဒါအပြင်ရုရှားနဲ့ညှိနှိုင်းမှုမလုပ်ရဘူးလို့ယူကရိန်းသမ္မတအမိတ်လက်မှတ်ထိုးထုတ်ပြန်ပါတယ်လို့သမ္မတပူတင်ပြောသွားပါတယ်။သူပြောတာကအထင်မြင်မှားစေပါတယ်။စစ်ပွဲကိုပူတင်တားလို့ရပေမဲ့သူကယူကရိန်းနိုင်ငံနဲ့တပ်ဖွဲ့တွေထပ်ပို့ပြီးယူကရိန်းနယ်မြေကိုရုရှားကနေရာဝင်ယူထားတာတရားဝင်ဖြစ်အောင်လုပ်တယ်လို့ယူကရိန်းကလေးတွေကိုဖမ်းခေါ်ခိုင်းပါတယ်။ဝင်ရောက်မကျူးကျော်ခင်ကလည်းသမ္မတပူတင်ကယူကရိန်းဟာရုရှားရဲ့အရေးပါတဲ့အစိတ်ပိုင်းဖြစ်တယ်လို့အတွင်းမြင်ဆောင်ပါရေးပြီးယူကရိန်းရဲ့တမိုင်းကြောင်းနဲ့အချုပ်ချာအာဏာပိုင်ဆိုးခွင့်ကိုဖျောက်ဖျက်ဖို့လှုံ့ဆော်ပြီးသူပြောတဲ့အတိုင်းပဲအမှန်ဖြစ်အောင်ထပ်အတည်ပြုသွားတာပါသူကတိုက်ပွဲတွေအတွက်သူ့အကြံနဲ့ပတ်သက်ပြီးလဲ G20 ခေါင်းဆောင်တွေကိုလိန်ညာခဲ့တယ်လို့ရုရှားအစိုးရဖွဲ့တွေကလည်းရုရှားကကျူးကျော်တိုက်ခိုက်နိုင်တယ်ဆိုပြီးအမေရိကန်ကအထက်တက်သတိပေးနေကြတာဟာ Russophobic Hysteria ရုရှားကိုတသက်ယုံမုန်းနေတာဖြစ်တယ်လို့ပူတင်အစိုးရအဖွဲ့ဝင်တွေကပြောပါတယ်online မှာပြုလုပ်တဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းမှာပဲပူတင်က2014တုန်းကရုရှားလိုလာတဲ့ယူကရိန်းသမ္မတဗစ်တာယနူကိုဗစ်ကိုဖြုတ်ချခဲ့တာကိုသွေးစွန်းတဲ့အာဏာသိမ်းမှုအဖြစ်ပြောသွားပါတယ်ရုရှားဟာယူကရိန်းမှာတရားဥပဒေပြန်စိုးမိုးဖို့စ조사တာဖြစ်တယ်လို့လည်းပူတင်ကပြောပါတယ်ဒါပေမဲ့လည်းမြေပြင်မှာတော့ရုရှားတပ်ဖွဲ့တွေဟာစစ်ရာဇဝမှုတွေအပြင်လူမျိုးတုံးတပ်ဖြတ်မှုတောင်ကျူးလွန်တယ်လို့စွပ်စွဲခံထားရတာပါပြီးတော့ပူတင်ကိုယ်တိုင်လည်းယူကရိန်းကလေးငယ်အမြောက်များကိုဖမ်းယူခေါ်ဆောင်မှုနဲ့စစ်ရာဇဝမှုမြောက်ကြောင်းဆွဆွဲခံထားပြီးသူ့ကိုဖမ်းဖို့ ICJ တရားရုံးကနိုင်ငံတကာမှာဝရမ်းထုတ်ထားပါတယ
်ဒီလိုမားမှန်မသေးကြတာတွေကိုမှန်တဲ့အချက်လက်တွေနဲ့အတည်ပြုခြင်းနဲ့ဆိုလို့ရှိရင် VO ရဲ့ Polygraph web စာမျက်နှာpolygraph.info polygiph.info မှာသွားကြည့်နိုင်ပါတယ်အခုတော့ကိုအောင်ရဲ့ American သတင်းနိုင်ငံရေးဆောင်ပါပါ Israel ကရပ်သားထိခိုက်မှုနဲ့အောင်ထိုးစစ်ဆင်မယ်လို့ပြောလိုက်တာပါ Israel နဲ့ Hamas ကြားပြည်ခတ်ရပ်ဖို့နဲ့ပတ်သက်ပြီးပြန်လည်ညှိနှိုင်းဆွေးနွေးကြဖို့ဆန္ဒရှိပုံမတွေ့ရသေးပေမဲ့လည်း Gaza ဒေသကိုထိုးစစ်ဆင်တဲ့အခါရပ်သားထိခိုက်မှုနည်းနိုင်သမျှနေအောင်ကြိုးပမ်းသွားမယ်လို့ Israel ဘက်ကပြောပါတယ်ဖီဝေသတင်းတော့ Veronica Belatras Iglesias ပြပို့ထားတဲ့သတင်းကိုကိုအောင်ပြပြပေးပါအောင်ခင်ဗျာ
ဂါဇာဒေသက Hamas တွေကို Israel ကပြန်လည်ထိုးစစ်ဆင်နေချိန်မှာပဲဒီလိုတိုက်ခိုက်မှုတွေအတွင်သေဆုံးသွားတဲ့အရသားတွေအတွက်ရည်စူးပြီး DL Balama ရှိတဲ့ El Aqsa Mata ဆေးရုံမှာပါလက်စတိုင်းမိသားစုတွေဟာတနင်္ဂနွေနေ့မှာဆူတောင်းခဲ့ကြပါတယ်ထိုးစစ်အတွင်ဘေးအန္တရာယ်ကင်းရာကိုတချို့ကထွက်ပြေးတင်းရှောင်နေချိန်မှာပဲအရသားတွေထိခိုက်မှုအနည်းဆုံးဖြစ်ဖို့ American ဘက်ကတောင်းဆိုချက်ကို Israel ဘက်ကလိုက်နာနေတာတွေ့ရတယ်လို့ American ကပြောပါတယ်
They published online.
လူတွေခေလုံတိတ်ရှောင်နိုင်မဲ့နေရာတွေကို online ကမြေပုံနဲ့ညွှန်ပြထားပါလို့တခြားဘယ်စစ်တပ်ကမှမလုပ်ခဲ့တာမျိုးကိုသူတို့ကလုပ်ထားတာပါကျူတင်အကြောင်းကြားထားပြီးပါလေ
အပြစ်ရဖို့နဲ့နောက်ထပ်တစားကန်တွေအလဲလဲလုပ်နိုင်အောင်ညှိနှိုင်းဖို့ကတော့ Israel Hamas ဘက်ကရောရှေ့ဆက်ခြင်းမုံမရပါဘူး
fell apart because
Hamas ဘက်ကဖန်ထားတဲ့နောက်ထပ်တစားကန်မျိုးသီးတွေကလေးတွေစင်းကိုပေးဖို့ငင်းဆန်နေတာကြောင့်အခုလိုအဆင်မပြေဖြစ်ရတာပါဒီစင်းကိုထုတ်ပြန်ပေးမယ်ဆိုရင် Israel ဘက်ကကြီးရှုစစ်ဆေးပြီးအလဲလဲနောက်ထပ်လုပ်လို့ရပါလေ
မကြသေးခင်ကထုတ်ဝေတဲ့ New York Times သတင်းစာမှာတော့အောက်တိုဘာ9ရက်တုန်းက Hamas တွေဘက်ကတိုက်ခိုက်လာမှကို Israel ဘက်ကကြိုသိထားပေမဲ့အလေးမထားခဲ့ဘူးဆိုပြီးတော့ဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်သူတာဝန်ခံမလဲဆိုတာကိုလည်းစောင်းမားမှာထောက်ပြထားပါတယ်
After the war, we're going to have a
series of ဆက်ပြီးဆုံးရင်ကျရင်တော့ဒီကိစ္စနဲ့ပတ်သက်ပြီးအကြီးအကျယ်စုံစမ်းစစ်ဆေးမှာပါ။ Hamas တွေရဲ့စီးရင်အားကိုဖြစ်စီဖြစ်ဖို့ဂါဇာဒေသထိန်းချုပ်ထားမှုကိုဆုံးသက်ဖို့ဆိုတဲ့အားလုံးဘုံရင်မှန်းချက်ပန်းတိုင်းကိုရောက်ဖို့ဆိုရင်အခုချိန်မှာတော့အားလုံးစီးလုံးညီဖို့အရေးကြီးဆုံးပါ။ဂါဇာဒေသကဣဇရဲလ်တွေရှင်းရှားမှုတရဖြစ်မနေစေဖို့နဲ့ဒဇာကန်တွေပြန်လွတ်လာဖို့ကိုလည်းအလေးထားကြိုးပမ်းသွားမှာပါ။
ဟမတ်တွေချုပ်ငင်းသွားမှဒေတာရင်းငင်းချက်နိုင်မယ်လို့လဲဆိုရတယ
်။
ဒေတာရင်းငင်းချက်မှုဆိုရင်ပါလက်စတိုင်းနိုင်ငံရေးအရာဒီနေ့ဆွေးနွေးဖြေရှားမယ့်နည်းလမ်းကိုရှားပါလိမ့်မယ်
။ဂါဇာဒေတာကိုထိုးစစ်ဆင်တဲ့အခါအရက်သားတွေထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်အောင်ဆောင်ရွက်ဖို့နဲ့အထောက်ပံ့ပစ္စည်းတွေပေးပို့ခွင့်ပြုရေးအမေရိကန်ရဲ့တောင်းဆိုချက်ကိုသူ့အနေနဲ့လက်ခံသဘောတူကြောင်းလဲဝန်ကြီးဒါမာကပြောပါတယ်ခင်ဗျာ။
ဣသရေလဂါဇာဒေသမှာအရသာထိခိုက်မှုနေအောင်ထိုးစစ်ဆင်မယ်လို့ပြောခဲ့တာကိုကိုအောင်ပြောပြခဲ့တာပါ VOA American တဲ့ရဲ့ဘရူညာအပတ်စဉ်ကဏ္ဍတွေကိုဆက်ပြောပြနေပါတယ်အခုတော့မဆုမြတ်မွန်တင်ဆက်တဲ့ကဘာတလောခီးသွွားကဏ္ဍအလှည့်ပါဂါဇာစစ်ကြောင်းပဲထိခိုက်နေရတဲ့ခီးသွွားလုပ်ငန်းအကြောင်းပြောပြထားပါတယ်ဣသရေလနဲ့ဟာမတ်စစ်သွေးကြအဖွဲ့အစည်းဖြစ်နေတဲ့စစ်ပွဲကြောင့်ဒေသရင်းခီးသွွားလုပ်ငန်းတွေထိခိုက်နေပါတယ်အီဂျစ်နဲ့လေဘနွန်နိုင်ငံတွေကခီးသွွားလုပ်ငန်းအခြေအနေတွေကိုမဆုမြတ်မွန်ကကဘာတလောခီးသွွားအစီအစဉ်မှာခေါ်ဆောင်သွားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ရှင်ဟောင်းလူဖွဲ့စည်းမှာယဉ်ကျေးမှုရုပ်ပိုင်းဆိုင်ရာခင်မီတိုးတက်မှုတွေကိုဒီနေ့ထက်ထိတက်တင်မြင့်နေရတဲ့အီဂျစ်နိုင်ငံကိုကဘာကြီးရဲ့မိခင်လို့အီဂျစ်လူမျိုးတွေကတင်စားပြောကြပါတယ်အမခန်ရှင်ဟောင်းယဉ်ကျေးမှုစာပေအမွေအနှစ်တွေကြီးကျယ်ခမ်းနားတဲ့ပိရမစ်ကြီးတွေအရာမရုပ်ထုကြီးတွေဖဲရိုဘီယံတွေလက်ထက်ကဆလို့ဒီကနေ့အထိကိုးကွယ်ကြတဲ့ဘာသာရေးနဲ့ဓလေ့ထုံးစံတွေကကဘာလက်ခီးသွားတွေအတွက်လေ့လာမှတ်သားစရာတွေများလှပါတယ်။တမိုင်းနဲ့ယဉ်ကျေးမှုကိုလေ့လာခြင်းတွေအတွက်တင်မဟုတ်ပဲပင်လယ်ကမ်းခြေတွေမှာအေးအေးဆေးဆေးအပန်းဖြေအနားယူခြင်းတွေအတွက်လည်းအီဂျစ်ဟာရွေးချယ်စရာနိုင်ငံတစ်ခုဖြစ်နေတာမို့အီဂျစ်ကိုလာလဲတဲ့ခီးသွားဧည့်သည်ကနှစ်စဉ်၁၀သန်းထက်မနည်းရှိပါတယ်။2023ခုနှစ်ဩဂတ်လကုန်အထိကမ္ဘာနိုင်ငံဆောင်ကလာလည်တဲ့ဧည့်သည်က10သန်းကျော်ရှိခဲ့တာမို့2023နှစ်ကုန်ချိန်မှာ15သန်းကျော်လိမ့်မယ်လို့အီဂျစ်ခီးသွားလုပ်ငန်းတာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့နိုင်ငံအရှေ့ဘက်မှာအစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွားဟမတ်တို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အီဂျစ်၊လေဘနွန်နဲ့ဂျော်ဒန်နိုင်ငံတွေကခီးသွားလုပ်ငန်းတွေတိတိတတ်တာထိခိုက်နိုင်တယ်လို့ကမ္ဘာတဝန်းကလုပ်ငန်းတွေကိုလေ့လာတွက်ချက်အကဲဖြတ်တဲ့ S&P Global ကသတိပေးထားပါတယ်။အရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသတွေကိုအပန်းဖြေခီးထွက်ဖို့စီစဉ်ထားသူတချို့လည်းခီးစဉ်တွေနောက်ဆုတ်ကုန်တာဖျက်ကုန်တာတွေလုပ်နေကြပါတယ်။အီဂျစ်နိုင်ငံကိုလာလည်ဖို့ကြိုတင်ပုကင်လှုပ်ထားသူတချို့လည်းခီးစဉ်တွေဖျက်ကြတာရှိပေမဲ့ခီးသွွားလုပ်ငန်းကြီးတစ်ခုလုံးထိခိုက်လာအောင်တော့မဟုတ်ဘူးလို့အီဂျစ်ခီးသွွားလုပ်ငန်းဝန်ကြီးကပြောပါတယ်
။ We're seeing some delayed reservations for the second half of December.
ဒီဇင်ဘာလဒုတိယလဝက်အတွက်ကြိုတင်ပုကင်လှုပ်တာမှာတော့နှောင့်နှေးမှုချို့တွေ့နေရပါတယ်။ဥရောပဘက်ကတိတိတသာဘူကင်ဖြတ်တာမျိုးအခုထိမတွေ့ရသေးပါဘူး။အီဂျစ်ပစ္စည်းအီဂျစ်လုပ်ငန်းနဲ့ဆက်ပြီးလက်တွဲလုပ်ကြဖို့လက်လီလက်ကားလုပ်ငန်းတွေလေကြောင်းလိုင်းတွေနဲ့ကျွန်တော်တို့အနီးကပ်ဆက်သွယ်စူးစမ်းနေပါတယ်။ပထဝီအနေအထားအရာအခုဒေတာရင်းပြဿနာဖြစ်နေတဲ့နေရာကပင်လယ်နီအပန်းဖြေနေရာတွေနဲ့ဝေးတယ်ဆိုတာလူတွေသဘောပေါက်ကြပါတယ်လို့သူတို့စီကပြန်ကြားရပါတယ်။ဒီဇင်ဘာကနေဖေဖော်ဝါရီလအထိကြိုတင်ဘူကင်လုပ်တဲ့နှုန်းကပုံမှန်အဆင့်ပြန်ရောက်မဲ့အခြေအနေမျိုးတိတိတသာပြန်မြင်နေရပါပြီ
။အီဂျစ်နိုင်ငံကိုအဓိကဝင်ငွေရှာပေးနေတဲ့ခီးသွွားလုပ်ငန်းကနေ2023ခုနှစ်အတွက်ဒေါ်လာ73ဘီလီယံကျော်ဝင်ငွေရလိမ့်မယ်လို့ခန့်မှန်းထားပြီးတော့အဲ့ဒီပမာဏပြည့်မီနိုင်တဲ့အခြေအနေမှာရှိနေပါတယ်လို့လည်းပြောပါရယ်။အီဂျစ်နိုင်ငံအရှေ့ပိုင်းနယ်စပ်နဲ့ထိစပ်နေတဲ့ဂါဇာမှာစစ်ပွဲတွေဆဖြစ်ခဲ့ပြီးတဲ့နောက်ခီးသွွားလုပ်ငန်းဘုတ်ကင်တွေကျသွားချိန်မှာပင်လယ်ကမ်းခြေအပန်းဖြေခီးလုပ်ငန်းတွေမထိခိုက်အောင်လို့အီဂျစ်အစိုးရကဆွဲဆောင်မှုတွေလုပ်ခဲ့ပါရယ်။ကဘာလက်ခီးတဲ့တွေအထူးကသွားကြတဲ့နေရာတစ်ခုဖြစ်တဲ့နိုင်ငံတောင်ပိုင်းဆိုင်နိုင်ကျွန်းဆွယ်ကရှာမရှိတ်လေးစိတ်ကိုဆင်းတဲ့လေရင်ခီးစဉ်တစ်ခုကိုဒေါ်လာ900ပေးမယ်လို့မလုံပေးဆွဲဆောင်ခဲ့တာပါနိုင်ငံကလေကြောင်းလိုင်းတွေအနေနဲ့ပုံမှန်အတိုင်းအီဂျစ်ခီးစဉ်တွေကိုပြေးဆွဲနိုင်အောင်လုပ်ပြီးတော့အီဂျစ်ခီးသွားလုပ်ငန်းတွေအပေါ်ထိခိုက်မှုမကြီးမားအောင်စူးစမ်းမှုဖြစ်ပါတယ်
So far the impact is on the customers who have bought the regional product
ဒေါ်လာ10ထီတော့ထိခိုက်နေတာကဒေသထွက်ကုန်တွေဝယ်ကြတဲ့စားသုံးသူတွေပါဣသရေးနိုင်ငံရဲ့ခီးသွွားလုပ်ငန်းကရက်သလောက်ကိုဖြစ်နေတာမို့အဲဒီကဏ္ဍပိုင်းမှာတော့တိတိတသာအထိကိုက်ဆုံးဖြစ်ပါတယ်။ဒါပေမဲ့အီဂျစ်ကိုလာလေဖို့တနိုင်ငံလုံးအတိုက်အတာနဲ့ကြိုတင်ဘူကင်လုပ်ထားတဲ့အထက်မှာထိကိုက်နေတာက10ရာခိုင်နှုန်းတောင်မပြည့်ပါဘူး။
ဂီဇာပီရမစ်ကြီးတွေရှိတဲ့နားမှာအီဂျစ်ပြားလိုက်တဲ့ကြီးကို2024ခုနှစ်နှစ်ဆန်းပိုင်းမှာဖွင့်ဖို့ပြင်ဆင်ထားတာမဟုတ်နှစ်သက်ကြာရင်အီဂျစ်ကိုလာလဲတဲ့ခီးသွွားဧည့်သည်တွေတိုးလာမယ်လို့လည်းအီဂျစ်ခီးသွွားလုပ်ငန်းတာဝန်ရှိသူတွေကမျှော်လင့်နေပါတယ်ဣသရေလအနောက်ပိုင်းကအီဂျစ်နိုင်ငံမှာခီးသွွားလုပ်ငန်းမထိခိုက်အောင်ကြိုးစားနေချိန်ဣသရေလမြောက်ပိုင်းနယ်နိမိတ်ထိဆက်နေတဲ့လေဘနွန်နိုင်ငံမှာတော့ခီးသွွားလုပ်ငန်းတစ်ခုလုံးရပ်ဆိုင်းလို့ဖြစ်နေပါတယ်။မြေထဲပင်လယ်ကမ်းရိုးတန်းမြို့တစ်ခုဖြစ်ပြီးတော့ကြောက်ခေနှောင်းပိုင်းတွေကတည်ရှိနေတဲ့ကမ္ဘာရှေးအကျဆုံးမြို့တစ်မြို့အဖြစ်သတ်မှတ်ခံထားရတဲ့ဘီဘလုစ်မြို့မှာဆိုရင်နိုင်ငံတကာခီးသွွားဧည့်သည်တယောက်မှမရှိတော့ဘူးလို့မြို့ကန်တွေကပြောကြပါတယ်
။ Amin Ahdes Gaza Maet.ضربنا مثل ما بيقولوا ولا ضرب
ガザマစစ်စဖြစ်ကလေးကဈေးဥကိုမပေါက်သေးတာပါကဘာလဲခီးသွားတရားအမကိုမရှိတော့ပါဘူးနိုင်ငံသားကနေလာကြတဲ့အာရတ်နဲ့လက်ဘရိုနယ်ပွားတွေလည်းမရှိကြတော့ပါဘူးသူတို့နေရက်တွေကိုပြန်ကုန်ကြတော့ဈေးလာဝဲမဲ့သူလည်းမရှိကြတော့ပါဘူးဘာအလုံးမှမဖြစ်တော့ဘာဝင်ဝေးမှလည်းမရှိပါဘူးကျမတို့တနေ့တနေ့ကော်ဖီထိုင်တောက်ပြီးတော့ဝဲသူကိုပဲမျှော်နေရတဲ့အဖြစ်ကိုရောက်နေပါတယ်ရှင်
လွန်ခဲ့တဲ့နှစ်ပေါင်း 8,000 ကျော်ကလေးကဒီကနေ့အထိတောက်လျှောက်သက်ရှိတွေနေထိုင်အသုံးပြုနေတဲ့ Biblos မြို့ကိုကမ္ဘာအမွေအနှစ်ထိန်းသိမ်းရမယ့်မြို့အဖြစ်နဲ့ UNESCO ကသတ်မှတ်ထားပါတယ်။ရှေးဟောင်းသမိုင်းစာပေယဉ်ကျေးမှုနဲ့ဘိသုကလက်ရာတွေရှိတဲ့လေဘနွန်နိုင်ငံတောင်ပိုင်းက Biblos မြို့မှာအရင်တုန်းကနိုင်ငံဆောင်ကဧည့်သည်တွေနဲ့စီကားနေပေမဲ့ဂါဇာစစ်ပွဲကြောင့်ဘသူမှမရှိတော့ပဲခီးသွွားလုပ်ငန်းအကြီးအကျယ်ထိခိုက်နေပါတယ
်။ကစီဟာဟောနဲ့ဆရာဟာဘီလ်မာ
ကျွန်တော်ဒီကားနဲ့ဧည့်သည်နောက်ဆုံးလိုက်ပို့ပြတာကဒေတာရဲမှာစစ်စင်မစခင်တရက်ကပါ။အဲ့ဒီထဲကခီးသွွားလုပ်ငန်းတွေအလုံးလုံးဝရက်နေတာပါ။ဒီပုံတိုင်းမှာဆက်သွားနေမယ်ဆိုရင်ခီးသွွားလုပ်ငန်းမှာကျွန်တော်အလုပ်ဆက်လုပ်နေလို့မဖြစ်ပါဘူး။ဝင်ငွေပုံမှန်ရတဲ့အလုပ်တစ်ခုခုကိုရှားရောမှာပါ။
ဂါဇာစစ်ပွဲမဆခင်စက်တင်ဘာလအထိခရစ်စမတ်နဲ့နှစ်သစ်ကူကာလအတွက်ကြိုတင်ပုတ်ကင်လုပ်ခဲ့ကြသူအရေအတွက်ဟာအားတက်စရာဖြစ်ခဲ့ပေမဲ့အခုတော့၃ညဖြစ်နေပြီလို့ဟိုတယ်နဲ့ခီးသွွားလုပ်ငန်းလုပ်သူတွေကပြောပါရယ်။လက်ရှိအခြေအနေအရတော့နိုင်ငံသားသားဧည့်သည်တွေကမ္ဘာလှည့်ခီးသွွားတွေကိုအဓိကထားဝင်ငွေရှာတဲ့လုပ်ငန်းတွေအတွက်စိတ်ပျက်စရာဖြစ်နေကြတာပါ။အ
နီဖတ်တာမဂျမတန်အဟေးအနီတူစကေ
ဒီဘာကျွန်တော်ဒီဝီစကီပလင်းဖွင့်လာတာနှစ်ပတ်ကျော်ရှိနေပါပြီ။နှစ်ခွက်၃ခွက်စာလောက်ကိုကျန်နေပါသေးတယ်။အရင်ကဆိုဒပလင်းဖွင့်ရင်တရက်နှစ်ရက်ထဲနဲ့ကုန်သွားတာပါအခုကျတော့နှစ်ပတ်ကျော်နေပြီဒီဒပလင်းကိုမကုန်သေးတာပ
ါဂါဇာဒေသမှာအစ္စရေးနဲ့ပါလက်စတိုင်းဟာမတ်စ်ဆက်သွေးကြွတွေကြားဖြစ်နေတဲ့စစ်ပွဲကဒေသရင်းအထိပြန့်နှံ့ကူးစက်မှာကိုစိုးရိမ်နေကြချိန်အိမ်နီးချင်းနိုင်ငံတွေကခီးသွွားလုပ်ငန်းတွေမှာလည်းဆိုးကျိုးတက်ရောက်မှုတွေကိုခံစားနေကြရပါတယ်ကိုဗစ်ကရောဂါလွန်ကာလနိုင်ငံတကာမှာခီးသွွားလုပ်ငန်းတွေပြန်ပြီးတော့မြင့်တက်နေလို့အားရစရာအခြေအနေဖြစ်နေပေမဲ့အီဂျစ်လက်ဘနွန်နဲ့ဂျော်ဒန်နိုင်ငံတွေမှာတော့တိတိတတ်တာထိခိုက်လိမ့်မယ်လို့သတိပေးမှုတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အပါအဝင်နိုင်ငံတချို့ကအီဂျစ်နဲ့ဂျော်ဒန်ကိုလောလောဆယ်မလိုအပ်ရမသွားကြဘူးလက်ဘနွန်နိုင်ငံကိုဆိုရင်လုံးဝမသွားကြဘူးအတွက်ခီးသွွားအကြံပြုချက်တွေထုတ်ပြန်ထားကြပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ
ကာဇာစစ်ကြောင်ထိခိုက်ခဲ့တဲ့ခီးသွွားလုပ်ငန်းမဆုမြတ်မှုကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားတာအနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VO American တိုင်းရဲ့အင်ကာညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချုပ်မခင်လေးပြောပြပေးပါအောင်ခင်ဗျာ
ဣသရေလတပ်ဖွဲ့တွေကဂါဇာတောင်ပိုင်းမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုဒီနေ့မှပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်အရက်သားတွေဘေးကင်းမှုမရှိတာကိုစိုးရိမ်ကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကပြောလိုက်ပါတယ်။ဂါဇာကမ်းမြောက်တောင်ပိုင်းကိုဣသရေလလေတပ်ကတိုက်ခိုက်နေစဉ်မှာပဲဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနစ်မြို့ကိုလည်းဣသရေလတပ်ဖွဲ့ဝင်တွေနဲ့တင့်ကားတွေကဝင်ရောက်တိုက်ခိုက်နေတာပါ။ပြီးခဲ့တဲ့ရက်ပိုင်းကတော့ဣသရေလဘက်ကအဲ့ဒီဒေသခံတွေကိုဘေးလွရာတိမ်းရှောင်ကြဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံနေရာအနှံ့မှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေအကြားမြေစာပင်ဖြစ်နေတဲ့ပြည်သူတွေကိုကိုကျင်းစာဖို့နဲ့ပြဿနာတွေကိုနိုင်ငံရေးနည်းလမ်းအရဖြေရှင်းဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုတာကိုဒီနေ့ထုတ်ပြန်မှအလင်းသတင်းစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းစစ်တပ်ကိုပြန်လည်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးအရဆွေးနွေးအဖြေရှာဖို့ကမ်းလှမ်းတာမျိုးမဟုတ်ပဲတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကိုတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရက်တွေဖြစ်တုံ့နှုံပြီးဆွန့်လွတ်ဖို့မနေ့ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်စီရဲ့ပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးမှာတိုက်တွန်းသွားတာပါ။ခမန်းကြီးရိုဟင်ဂျာ400လောက်ပါတယ်လို့ယူဆထားတဲ့ဆက်လီနှစ်စင်းကပ်ပလီပင်လယ်ပြင်မှာစားနေရကအလုံးလောက်မရှိပဲမျောနေတာကိုအချိန်မီမကယ်တင်နိုင်လို့ရှိရင်တေကုံလိမ့်မယ်လို့ကုလသမဂ္ဂနဲ့အရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေကသတိပေးနေပါတယ်ကလေးတွေနဲ့အမျိုးသမီးအမျိုးသား400လောက်ဟာတေဘေးနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံ UNHCR ဘန်ကောက်ရုံပြောခွင့်ရဘာဘရာဘလော့ချ်က AP သတင်းဌာနကိုပြောခဲ့တာပါရိုဟင်ဂျာတွေလိုက်ပါလာတဲ့ဆက်လီတွေရဲ့တည်နေရအတိအကျကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်ကျေးဇူးပါမခင်လေးရေ အခုလို VO ရဲ့တင်အချင်းချုပ်အပီးမှာတော့အင်ကာညစီစဉ်တွေကဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကမဆူမွန်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ဂျိုးကင်းနဲ့ဟယ်လင်ကော်ဒီယန်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါ။ VO ကိုအခုလို့နားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။